Welcome to the Voice of America in Burmese.
Mingla mne khe ma khmyar American Pirasu myo lo Washington DC ga ni 2023 ne October 9 ye tanin la ni mne pai 6 na yi ga ni 9 na yi thi myo ei myama bai ye mne khe season lwe go light to bi da 24 50 ne light la meter 190 pyin myo ei ye internet sa myan na Facebook ne X sa myan na lwe ga ni dai yai thau lwe pe ni ba bi chanaw tamaw tha ma khu mne khe season lwe go ta win yu tin set twa ma phit ba de
ကျွန်တော်ကတာညီဦးပါဒီနေ့မနေ့ကြီးညာပြိမဲ့တင်းဒီတဲမှာတော့ဂါဇာမှာရှိတဲ့ဟာမတ်စစ်သွေးကြွတွေကိုအစ္စရေးအစိုးရကနေပြီးတော့တရားဝင်စစ်ကြေညာလိုက်ပါတယ်။နောက်ထိုင်းနိုင်ငံဘန်ကောက်မြို့နယ်မှာပြီးခဲ့တဲ့အင်ကာနေ့ပစ်ခတ်မှုအတွင်းတေဆုံးခဲ့ရတဲ့မြန်မာမင်းကလေးရဲ့မိခင်ဖြစ်သူကိုတရတ်သမားရဲ့ဖခင်ဖြစ်သူကတွစ်ဆုံတောင်းပန်နေတာကိုထိုင်းသတင်းတွေမှာဖော်ပြပါတယ်။ဆရာဒီထိတ်တဲရောက်သတင်းတွေကိုဥတည်မောင်တန်းနဲ့တူကြီးညာပြသွားဖို့ရှိပါတယ်ခင်ဗျာ
။ Okay ကိုတာညီဦးဒီနေ့မကြခင်ကြားကြမဲ့သတင်းတွေထဲမှာတော့
ဒီစနေနေ့တရက်တည်းကိုဒီ television မြို့ထဲတည်းကိုဒုံးကြီးလေခေါင်းလုံးတော့ပြစ်တယ်ပေါ့အပြင်ကတော့ကြီးပြစ်တယ်ရောဒါပေမဲ့မြို့ထဲမှာတော
့အခုကြားခဲ့ရတာကတော့အစ္စရေးနိုင်ငံတယ်လီဗီမြို့ကလုံခြုံရေးအခြေအနေပါဒီအကြောင်းကိုရခိုင်ချင်းနေအကြောင်းသတင်းဆောင်ပါပြီးဒီမိုကရေစီဆွေးနွေးကမတိုင်မီမှာကြားကြရမှာပါဒုတိယပိုင်းနိုင်ငံမှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချက်မစုများမြန်မာပြည်မှာပေးစာများနဲ့ထူးခြားစပြသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ခုရင်ဆုံးတော့ဒီကနေ့နဲ့ထိတ်တန့်ရောက်သတင်းတွေကိုကိုသားညူနဲ့ကျွန်တော်တမောင်သားတို့ကတင်ပြကြမှာပ
ါမနေ့ကတနင်္ဂနွေနေ့ကဒီဂါဇာမှာရှိတဲ့ Hamas Palestine စစ်သွေးကြွတွေကိုအစ္စရေးအစိုးရကနေပြီးတော့တရားဝင်စစ်ကြေညာလိုက်ပါတယ် Hamas အဖွဲ့ကနေပြီးတော့အစ္စရေးကိုအလစ်အငတ်တိုက်ခိုက်ခဲ့တဲ့အပေါ်မှာအစ္စရေးစစ်တပ်ကကြီးမားတဲ့စီးရဲတုံ့ပြန်မှုလုပ်ဖို့ဆိုင်းပြနေပါတယ် Hamas ရဲ့အလစ်အငတ်တိုက်ခိုက်မှုကြောင့် Hamas အဖွဲ့ပေါ်မှာစစ်ကြေညာလိုက်ပြီလို့အစ္စရေးဝန်ကြီးချုပ် Benjamin Netanyahu ကစနေနေ့ကလေးကကြေညာထားပြီးမဲ့တရားဝင်စစ်ကြေညာမှုကတော့အစ္စရေးအစိုးရအဖွဲ့ကနေပြီးတော့တနင်္ဂနွေနေ့မှာဆုံးဖြတ်ခဲ့တာဖြစ်ပါတယ်။အစ္စရေးနိုင်ငံတောင်ပိုင်းလက်မတွေပေါ်မှာတော့အစ္စရေးစစ်သားတွေနဲ့ Hamas တိုက်ခိုက်ရေးသမားတွေကြားတနင်္ဂနွေနေ့မှာအပြန်အလှန်ပစ်ခတ်မှုတွေရှိတယ်လို့ပဲအစ္စရေးကဂါဇာမှာလေကြောင်းကနေပြီးတော့လက်တုံ့ပြန်တိုက်ခိုက်နေပါတယ်။အစ္စရေးအနေနဲ့ဂါဇာကိုမြေပြင်ထိုးစစ်တွေဆင်နွှဲလာနိုင်ခြင်းရှိတယ်လို့အရှေ့လေပိုင်းရေအကက်ခတ်တွေကတုံ့တက်နေကြပြီးတော့ဒါလိုမျိုးမြေပြင်ထိုးစစ်ဝင်မယ်ဆိုရင်တော့ပြိပခါကတိရသာကိုစိုးဝါလာနိုင်ပါတယ်အစ္စရေးသမ္မတ Izzet Hazov ကရုတ်တံငါတဆင့်နိုင်ငံဟောင်းကိုတနင်္ဂနွေနေ့မှာမေခွန်းပြောကြားပြီးတော့ရက်ဆက်ကြမ်းကြုတ်တဲ့ရန်သူကြောင့်မလို့အစ္စရေးဟာကြီးမားတဲ့စစ်ပွဲကိုရင်ဆိုင်နေရပြီလို့ကြေညာသွားပါတယ်။ Hamas စစ်ပွဲကအစ္စရေးကိုအလင်းငါတိုက်ခိုက်တာကြောင့်အစ္စရေးစစ်သည်44ဦးအပါအဝင်လူ900ထက်မနည်းသေဆုံးခဲ့ပြီးတော့လူ1500ကျော်ထိခိုက်ဒဏ်ရာရထားတယ်လို့အစ္စရေးဘက်ကကြေညာပါတယ်။သေဆုံးတဲ့ထဲမှာနိုင်ငံသားတွေလည်းပါပါတယ်။ဂါဇာမှာတော့313ဦးသေဆုံးပြီးတော့2000နီးပါးဒဏ်ရာရတယ်လို့ဂါဇာတာဝန်ရှိသူတွေကပြောပါရယ်အစ္စရေးစစ်တပ်ကနေပြီးတော့စစ်သွေးကြွ400ကိုတုတ်တင်ပြီးတော့ဒါဇင်နဲ့ချီဖမ်းမိထားတယ်လို့အစ္စရေးတာဝန်ရှိသူတူကပြောပါရယ်တချိန်ထဲမှာတော့ Hamas ဘက်ကလည်းအမျိုးသမီးတွေကလေးငယ်တွေနဲ့တက်ကြီးရွယ်တွေအပါအဝင်အစ္စရေးအတော်များများကိုဖမ်းဆီးထားပါရယ်အခုတိုက်ပွဲတွေအတွက်မှာအမေရိကန်နိုင်ငံသားတချို့သေဆုံးမှုရှိတာကြောင့်အထူးကြသိရဖို့စုံစမ်းနေတယ်လို့အမေရိကန်နိုင်ငံကြီးဝန်ကြီး Anthony Blinken က CNN မီးမြန်းကမှာပြောပါရယ်အခုဖြစ်ပျက်ဟာ1983ခုနှစ်စစ်ပွဲပြီးရင်အစ္စရေးနိုင်ငံကိုအဆိုးအဝါးဆုံးတိုက်ခိုက်ခံမှုဖြစ်တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးကပြောပါရယ် Hamas Palestine တွေဟာစနေနေ့အစောပိုင်းတုန်းကဒုံးကျည်ယာနဲ့ချီပြီးတော့အစ္စရေးကိုအလစ်အငတ်တိုက်ခိုက်လိုက်တယ်လို့ယာနဲ့ချီတဲ့ Hamas တိုက်ခိုက်သမားတွေဟာအစ္စရေးဂါဇာနယ်စပ်ကလူမျိုးရေးအသားစုတွေကိုကျော်ဖြတ်ခဲ့ကြတာပါအမေရိကန်ဘက်ကတော့အစ္စရေးအနေနဲ့ Hamas တိုက်ခိုက်သမားတွေကိုတိုက်ခိုက်ဖို့လိုအပ်ချက်တွေဟာအမေရိကန်ရဲ့ပထမဦးစားပေးဖြစ်ပြီးတော့အစ္စရေးဘက်ကလည်းအခိုင်အမာအစ္စရေးဘက်ကနေအခိုင်အမာရပ်တည်မယ်ဆိုပြီးတော့အမေရိကန်တာဝန်ရှိသူတွေကပြောဆိုထားကြပါတယ
်။ဂျာဝစ်စစ်ဆေးရေးကာလန်ချက်တွေအကြောင်းပြောဖို့အချိန်သိပ်စောလွန်လာပါတယ်လို့တူရကီနိုင်ငံဆိုင်ရာအစ္စရေးတာမကြီးအီရစ်လီလီယန်ကတနင်္ဂနွေနေ့ကပြောလိုက်ပါတယ်။ Hamas ဖွဲ့အားတူရကီဓမ္မဘုတ်တခြားတနင်္ဂနွေမှာရှိမနေသင့်ဘူးဆိုတော့ကိုလည်းအခုတိုက်ခိုက်မှုတွေကပြသနေတယ်လို့တာမကြီးကဆိုပါတယ်။ပေါ်ဝင်တဲ့အဖွဲ့ဝင်အားလုံးနဲ့အဆက်အသွယ်ရှိနေပြီးပဋိပက္ခရော့ပေါင်းအောင်လုပ်ဖို့အသင့်ရှိပါတယ်လို့တူရကီကပြောလိုက်ပြီးတဲ့နောက်သတင်းတောက်တွေနဲ့အွန်လိုင်းကတဆင့်လုပ်တဲ့သတင်းစာရှင်းလင်းပွဲမှာအစ္စရေးသမ္မတကြီးကအခုလိုပြောလိုက်တာပါ။ဂျာဝင်စစ်ဆေးရေးကမတူညီတဲ့အခြေအမှတ်တွေမှာလာတတ်ပါတယ်။အခုခါမှာတော့ကျမတို့ကတေဆုံးတဲ့အရေးအတွက်ကိုရေတွက်နေရတာပါ။အနာကျက်အောင်လုပ်နေရတာပါ။အစ္စရေးနိုင်ငံသားဗန်နယောက်ကိုဖမ်းသွားတယ်ဆိုတာကျမတို့မသိသေးပါဘူးလို့သမ္မတကြီးကပြောပါတယ်။ဖမ်းသွားတဲ့လူတွေအိမ်ပြန်လာကြတာကိုကျွန်မတို့မြင်နေကြပါတယ်။အစ္စရေးနိုင်ငံရဲ့ဒေသတွင်းမှာပြန်ပြီးတိုက်စစ်အေးချမ်းသွားစေချင်ပါတယ်။အဲဒီတော့မှဂျာဝင်စစ်ဆေးရေးအကြောင်းကိုကျွန်မတို့ပြောနိုင်ပါတယ်။ဂျာဝင်စစ်ဆေးရေးမှာဘယ်သူတွေပါမလဲဆိုတာအဲ့ဒီခါကျမှပြောနိုင်ပါတယ်လို့သတ်မှတ်ကြီးကပြောပါတယ်။
အစ္စရေးကိုဟာမတ်စ်ပါလက်စတိုင်းအဖွဲ့ကတိုက်ခိုက်မှုအပေါ်မှာအမေရိကန်ပြည်အောင်စုအနေနဲ့ပြင်းပြင်းထန်ထန်ရှုံချထားတယ်လို့ဒီတိုက်ခိုက်မှုကိုခုခံပြီးတော့အစ္စရေးပြည်သူတွေကိုကာကွယ်ဖို့အတွက်အစ္စရေးစစ်တပ်ရဲ့လိုအပ်ချက်တွေကိုကူညီသွားမယ်ဆိုပြီးတော့အမေရိကန်ပြည်အောင်စုဘက်ကကတိပြုထားပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ဟာအစ္စရေးကာကွယ်ရေးဝန်ကြီး Yoav Gallant နဲ့စနေနေ့ကဖုန်းစကားပြောဆိုပြီးတော့အစ္စရေးတပ်တွေအတွက်သူ့အနေနဲ့အခိုင်အမာကူညီသွားမယ်ဆိုပြီးတော့ကတိပေးပြောတဲ့အကြောင်းပင်ကွန်အမေရိကန်ကာကွယ်ရေးဌာနကထုတ်ပြန်ပါတယ်။အစ္စရေးအနေနဲ့ကိုခုခံကာကွယ်နိုင်ရေးအတိုင်းအဆမရှိကူညီဖို့အတွက်ပိုင်းဖြတ်ထားတယ်လို့လည်းကာကွယ်ရေးဝန်ကြီးအော့စတင်ကထူးခြားကြေညာချက်တရားမှာဖော်ပြပါတယ်။အစ္စရေးအနေနဲ့ကိုခုခံကာကွယ်နိုင်ဖို့နဲ့အကြမ်းဖက်မှုတွေကနေပြီးတော့အစ္စရေးရသားတွေကိုကာကွယ်ပေးနိုင်ဖို့ကာကွယ်ရေးဌာနအနေနဲ့လာမယ့်ရက်တွေမှာကြိုက်တွက်ဆောင်ရမယ်လို့လည်းအမေရိကန်ကာကွယ်ရေးဌာနရဲ့ကြေညာချက်မှာဖော်ပြပါတယ်။အရှေ့လေပိုင်းဒေသအမေရိကန်စစ်တပ်တွေနဲ့အမေရိကန်မဟာမိတ်ဆက်ဆံရေးဘက်ကိုကြီးကြပ်ရတဲ့ကမ္ဘာလေကျန်းဒေသအမေရိကန်စစ်ကုတ်ကဲဌာနကနေပြီးတော့ဒီအစ္စရေးနဲ့ထိစပ်ထားပြီးတော့အကြမ်းဖက်တိုက်ခိုက်မှုအခြေအနေရရက်ကိုလည်းအနီးကပ်စောင့်ကြည့်နေတယ်လို့ထုတ်ပြန်ပါတယ်။အစ္စရေးအစိုးရနဲ့ပြည်သူတွေကိုကူညီဖို့နီလန်အားလုံးအစဉ်သစ်ရှိထားတယ်လို့အမေရိကန်အစိုးရဘက်အကြီးတန်းတာဝန်ရှိသူတူကလည်းသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်
။မကြာမီကဟာမားအဖွဲ့ရဲ့အစ္စရေးပေါ်တိုက်ခိုက်မှုကိုဗီရင်ဝန်ကြီးချုပ်ရရှိဆုနက်ကရှုတ်ချလိုက်ပြီးအစ္စရေးကိုတင်းငွေနေကထောက်ခံလိုက်ပါတယ်။
The UK for a long time has been one of Israel's strongest allies in supporting its right to
Gogogo ကာကွယ်မဲ့အစ္စရေးနိုင်ငံရဲ့အခွင့်အရေးကိုထောက်ခံရမှာ UK ကနှစ်ပေါင်း၈ကြာခိုင်မာဆုံးထောက်ခံခဲ့တာပါပြီးခဲ့တဲ့36နှစ်ကြီးအတွင်းတုံးလုံး6ချားလောက်အောင်တိုက်ခိုက်ခံခဲ့ရတဲ့အချိန်တွင်အစ္စရေးကGogogo ကာကွယ်ရမှာအသုံးပြုခဲ့တဲ့လက်နက်ကိရိယာတွေကိုတကယ်တော့ UK ကပေးခဲ့တာဖြစ်ပါတယ်ကူညီနိုင်တာမှန်မြောက်ကိုကျွန်တော်တို့ကဆက်လက်ပြီးကူညီသွားပါမယ်လို့ဝန်ကြီးချုပ် Rishi Sunak ကပြောသွားခဲ့တာပါအစ္စရေးကဟာမားအဖွဲ့ပေါ်စစ်ကြေညာလိုက်ပြီးစစ်ရေးရအရေးပါပါအရေးယူဆောင်ရွက်ဖို့လည်းမီးစိမ်းပြလိုက်ပြီးဖြစ်ပါတယ်။ဒီချိန်မှာရရှိဆုနဲ့ရဲ့ကြေညာချက်ထွက်ပေါ်လာခဲ့တာပါ။အခုတိုက်ခိုက်မှုတွေကြောင့်အချိန်တိုအတွင်းသေဆုံးသူ1000ကျော်သွားပြီးနှစ်ဖက်လုံးထောင်ချီတန်ရသွားခဲ့ကြတဲ့ဒီပဋိပက္ခမှာဗြိတိန်ဝန်ကြီးချုပ်ရဲ့တင်းငွေတွေနဲ့ကြေညာချက်ဟာအနာဂတ်မှာပိုပြီးတိုက်ခိုက်ကြတော့မယ့်နမိတ်လက္ခဏာဖြစ်တယ်လို့ AB သတင်းကသုံးသပ်ထားပါတယ်။
အန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12133ဟိုင်းဒိုမီတာ40 kHz 9433ဟိုင်းဒိုမီတာ51 kHz 5809နဲ့ဟိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်ကနေပြီးတော့မနက်ပိုင်းနိုင်ငံတကာသတင်းတွေကိုဆက်လက်တင်လွှင့်နေပါတယ်ထိုင်းနိုင်ငံဘန်ကောက်မြို့နယ်မှာပြီးခဲ့တဲ့အင်္ဂါနေ့ဖြစ်ကမှုတွင်သေဆုံးခဲ့ရတဲ့မြန်မာမင်းကလေးရဲ့မိခင်ဖြစ်သူကိုတရတ်သမားရဲ့ဖခင်ဖြစ်သူကတွေ့ဆုံတောင်းပန်နေတာကိုထိုင်းသတင်းတွေမှာဖော်ပြပါရယ်ဘန်ကောက်မြို့မြောက်ပိုင်းနွန်ထော့ဘူရီဖခင်ကြောင့်တစ်ခုမှာသေဆုံးသူမမိုးမြင့်ရဲ့စာပနာကိုတင်းနှုန်နေကပြုလို့ရမှာတရတ်သမားရဲ့ဖခင်ဖြစ်သူလာရောက်ပြီးတော့သေဆုံးသူမမိုးမြင့်ရဲ့မိခင်တော်ခင်ဝင်းကိုတွေ့ဆုံတောင်းပန်နေတာကိုမြင်ကြရပါတယ်လာရောက်တောင်းပန်သူကိုသေဆုံးသူမိခင်ဖြစ်သူကကောင်းမွန်ပဲလက်ခံတွေ့ဆုံဖြောင်းပြနေတာတွေ့ရပါတယ်အဲ့ဒီနောက်မှာတော့တနတ်သမားဖခင်ဖြစ်သူဆိုသူကဒေါခင်ဝင်းကိုဒူးထောက်တောင်းပန်ပါတယ်ပြီးခဲ့တဲ့အင်္ဂါနေ့ကဘန်ကောက်မြို့နယ်မှာကုန်တဲ့တစ်ခုမှာစေကျော်တက်အရွယ်တနတ်သမားလက်ချက်နဲ့မြန်မာလူမျိုးမမိုးမြင့်တဲ့တရုတ်လူမျိုးတူဦးတို့တည်ဆုံခဲ့ရတာဖြစ်ပါတယ်တခြားလူ၅ဦးလည်းထိခိုက်ဒဏ်ရာရခဲ့ပါတယ်ပြစ်ခတ်မှုဖြစ်ပြီးတနအီတွင်မှာပဲတနတ်သမားစေကျော်တက်လူငယ်ကိုရဲကဖမ်းမိထားခဲ့ပါတယ
်ဖင်လန်နိုင်ငံနဲ့အက်စတိုးနီးယားနိုင်ငံကြားဘော်တစ်ပင်လယ်ပြင်အောက်မှာဆက်ထားတဲ့ဓာတ်ငွေပိုက်လိုင်းမှာယူဆိတ်နေတယ်လို့တန်ရရှိတဲ့အတွက်ယာယီပိတ်ထားလိုက်တဲ့အကြောင်းနိုင်ငံလုံးကပြောကြပါတယ်။တနင်္ဂနွေနေ့ဒေသစံတော်ချိန်မနေ့နှစ်နာရီမှကျုံနေကြမဟုတ်တဲ့ဖြစ်အားချပုံမျိုးကိုတွေ့ရပြီးတဲ့နောက်ပိုက်လိုင်းကိုပိတ်လိုက်တာဖြစ်ကြောင်းပိုက်လိုင်းစနစ်ကိုတာဝန်ယူဆောင်ရွက်နေကြတဲ့ Gascrit Finland နဲ့ Ilorin Company တို့ကပြောကြပါတယ်။ပိုက်လိုင်းကရိုးစိတ်နေလို့တန်ရရှိကြောင်း Gascrit Finland ကသတင်းထုတ်ပြန်ချက်မှာပြောထားခဲ့တာပါ။ဒါပေမဲ့ဘာကြောင့်ခုလိုရိုးစိတ်နေဆိုတဲ့အကြောင်းကိုတော့ထုတ်ပြန်ချက်မှာပြောမထားဘဲ Ilorin Company နဲ့အတူစုံစမ်းစစ်ဆေးနေတယ်လို့ပြောပါတယ်။
တိဘက်ဒေသရှင်ရှာပန်မတောင်ရေခဲတောင်ပြိုကျမှုကြောင့်အမေရိကန်လူမျိုးတောင်တက်သမားအန်နာဂူတာနဲ့နီပေါ်လန်ပြမက်မာရှာပါတို့တည်ဆုံပြီးတော့အခြားလူနှစ်ဦးပျောက်ဆုံးနေတယ်လို့တရုတ်သတင်းမီဒီယာတွေမှာဖော်ပြပါဗျ။ရှင်ရှာပန်မတောင်ဟာအမြင့်ပေ2,500နဲ့2,600ကြားမှာစင်းရင်းနီးလေပိုင်းကရေခဲပြိုကျခဲ့တာလို့တရုတ်နိုင်ငံပိုင်ရှင်ဝါသတင်းမှာဖော်ပြပါတယ်။ပျောက်ဆုံးနေသူနှစ်ဦးကတော့အမေရိကန်လူမျိုးတောင်တက်သမားတူဦးနဲ့နီပေါ်လန်ပြတူဦးလို့ဖြစ်ပါတယ်။ရေခဲတောင်ပြိုကျချိန်မှာအမေရိကန်ပြည်ထောင်စုဗြိတိန်ဂျပန်နဲ့အီတလီစတဲ့နိုင်ငံတော်များများကတောင်တက်သမား52ဦးတောင်တက်ဖို့ကြိုးပမ်းနေကြခြင်းလည်းဖြစ်ပါတယ်။နှင်းတူအနေထားကြောင့်လက်တလုံးမှာတော့အဲ့ဒီတောင်ရဲ့တောင်တက်လုပ်ငန်းတွေအားလုံးကိုယာယီဆိုင်းငံ့ထားပါတယ်။ရှီရှာပင်မှာတောင်ဟာကပောင်မှာ14ခုမြောက်အမြင့်ဆုံးတောင်ဖြစ်ပြီးတော့ပင်လယ်ရေမျက်နှာပြင်အထက်ပေါင်းအထက်ပေပေါင်း2600ကျော်မီတာနဲ့ဆိုရင်တော့မီတာ8000ကျော်အမြင့်မှာရှိပါတယ်ခင်ဗျာ
Uru Yadi Abjanema, Yidane, the Bawadangwe Tolo Turigo, at the Mapet Dinjabe. So I got Abjanema, Didi Ninjan Kubian Yedre, Turoye, Kangana, Shidi Badello. Obepa Gonsal Riga, Josu Laja Bade. Gula Damga, Shile Baita, Uru Yadi, Yetatapa Boygo, Teo Lajade. Saudi Arabia, UAE, Irat Toning, and Swain when Yidia. Saudi Arabia, Nanga Riet Bum, Yoshi Nijabi. Turo Toning, Usa Sunia, Sakawaima, Kudu, Biolita, Pipare. Dawi Lidi, Zeno, Tama, Pionet, and Nina Bawini Bareto, UAE Swain when ye suhe a Masru ega subare. UAE Nanga, knowing Malat Tonze Gane, Dizama Senenity, Chevam, and Nasashi, Mia Udu Yadi Nilaga, COP28, and Shape, Dubai, Malakan, Chebama, Pipare. Lashi Gaba Buja in the degree Tania and a Samu Matoga in a kid, the Titabanga degree centigrade Tibet, Tekana Sinti, Shocha Nambu, Guratabanga, Nila Ganga, Joe Pandi Garaba.
Direct from Washington, the voice of America, be away.
Tanila Nemanakin, Naso, take down the Rendu Gugu, Danu Nedujina, Pigger up your body, Kudo the Ren, Song Badri go Satin to Separome. It's very chinny the Rengo Matwangi, my Yakai Chinny, the Ren, Sajimare. Yakai Yabanga, Bedoka, the Sakami, my name and a banga, Sijan, Lena Pokwello, late Ut, the Sobi Nuta, Yashikabare.
ยะคันปีเนี่ยတွေ့စစ်ကောင်စီနဲ့အေးရခိုင်လက်နက်ကင်တပ်ဖွဲ့ကြအပြစ်ရထားတဲ့ဆိုပေမဲ့လုံချုံရေးအမခံချက်မရှိတဲ့အကြောင်းကိုသတင်းပေးပို့ထားတာကိုနားလည်အောင်ပြောပြပါပါရှီခိုင်ပြည်နယ်မြောက်ပိုင်းပုံနှံကျော်မြို့နယ်ရိုးတရုတ်ကျေးရွာမှာရှိတဲ့စစ်ဘေးဒုက္ခသည်စခန်းမှာအော်တိုဘာလာ၈ရက်နေ့မနက်
哎，对嘛咯，今朝比亚利那几家伙咯，哈，伊嘛听阿哩搞哩嘞，别想去搞哩，不要钱呀，阿哩帮伊来，帮伊子龙哥亚哩，比如，阿尼那个买不买呀？不加哩嘞，因为最早嘞搞哩个伊拉个肯定出的，伊嘞肯定出咯，伊哩搞哩个到到边不要嘞，嘛出不完嘞，过也不要嘞，哎，嘛那边户口阿哩个出到包包归到哩嘞，哎，就是说今朝搞哩，重要到听阿哩嘞，比如讲送到哩。大家也到嘞，格里那乌个咯，谁用个包他比，没收人家不咯，对呀吧嘞？阿哩有的有，是被都卡的是卡嘛，较多没有奶奶，本来话没有奶奶个，你也没变呀，对嘞，是被都卡嘞，你也交了提，你拿吧。
ชิคันปีเนรินสิกองซีเนยะคันเลนะไกเอเอพั่วโรจาอเปยยัดทาใบแมสิจันเลนะตวยมะชินยะติราชวานีนาเรมาณะเพอเปียนลันตัสเวทาราเรจองโยเมียวมังอันเนเรจอมมาสิเบตุกขะเตรินิยะเปียนโบคะเคเนจาเรโลสิเบตุกขะเตตุกะเปียวบาเรมาเรซิโรโหดุงอะไตปุยะมิถาญินดิเลโหตั้วทิมาเรตุยอยอนีนามาอออบอชิจันเลนะติชิเดลุซาโลกันซาโลมะพีเตวูเอลเนตะโชโทอะดีมาเจนิเตเรเดพี่รอชิมะเยโหโหเปตันซาวเปกะเปกะเรนิเนชาวเลมุลิชิโลโบอะคะเตรินิยะตุโรชิกะเลนะไปไล
၄ပါးအထိကျန်နေပါတယ်။ဒီဒုက္ခသည်တွေဟာစဝနေရေး၊ကျန်းမာရေး၊ပညာရေးစတဲ့အဆင်မပြေမှုတွေနဲ့လည်းရင်ဆိုင်နေကြရတယ်လို့လည်းဒေတာရင်းစပေးဒုက္ခသည်ကူညီသူတွေကပြောဆိုကြပါတယ
်။နောက်လောက်တင်ပြသွားခဲ့တာပါ။အခုဆက်လက်ပြီးအစွေးနိုင်ငံဘက်ကိုလှည့်ကြပါမယ်။အစွေးနိုင်ငံမှာမြန်မာနိုင်ငံကလာရောက်နေထိုင်သူတော်တော်များများရှိနေတာကြောင့်အစွေးနဲ့ Hamas အခုတိုက်ပွဲအတွင်းမှာသူတို့တွေ့ချုံရတဲ့အခြေအနေနဲ့ပတ်သက်ပြီးတယ်လီဗီပါနေထိုင်နေတဲ့ဆေဂန်မန်ကိုကိုအောင်ကအခုလိုဆက်သွယ်မိမြန်ထားပါတယ
်။ဆေဂန်မန်ကတယ်လီဗီမှာနေတာဆိုတော့ဒီတိုက်ပွဲတွေစပြီးတော့ဖြစ်ချိန်တုန်းကဟိုဘလူးကြုံရတဲ့နောက်လက်ရှိအခြေအနေကိုပြောပြပေးပါလား။
ဟုတ်ကဲ့ပေါ့။ကျွန်တော်တို့ဒီတယ်လီဗီစနေနေ့ပေါ့နော်မနေ့ကစပြီးတော့ကျွန်တော်တိုက်ပွဲတွေဖြစ်တယ်ပေါ့။ပြီးတော့မနေ့ကသူတို့စကော့ဟောလီဒေးပေါ့ဒီခုချိန်စကော့ဟောလီဒေးနောက်ဆုံးရက်ပေါ့ကို။အဲ့နောက်ဆုံးရမှာဒီမှာလဲပွဲကြီးချိုးပွဲအများကြီးရှိပြီးတော့လုံနေချိန်မှာမနေ့6နိုင်ပွဲလောက်မှာပဲအဲဒုံးကြီးရော့ကက်တွေလာတယ်စပြီးပြစ်တယ်ပြီးတော့တမျိုးလုံးပြီးပါပေါ့နော်အာဆိုင်ရင်းနေမြည်တယ်အော်ဝေါ်တွေဆွဲပြီးရတယ်ပြီးတော့ဒီလေထဲမှာရော့ကက်ပြုတ်ခွဲတဲ့အတန်ကြီးကြားရတယ်ပေါ့တုံးတုံးနဲ့အဲ့ပြီးတော့မနေ့6နိုင်ပွဲလောက်စပြီးတော့ ဇော်လိုက်ပြတယ်နိုင်ဝလောက်ပြပြီးတော့တို့ခဏနာပြီးတော့၈နာရီခွဲလောက်ကတခါပြန်ပြတယ်တခြားလည်းမြူထဲမှာမြူထဲအထိပေါ့နော်အဲ့ဒီကနေပြောနေ့လည်တဲ့တခါပြတယ်ပြီးတော့ည၉နာရီခွဲလောက်မှာတခါထပ်ပြတယ်စုစုပေါင်းဒီစနေနေ့တရက်တည်းကိုဒီ television မြူထဲတည်းကိုဒုံးကြီး၄ခေါက်လောက်တော့ပြတယ်အပြင်ကတော့ကြီးပြတယ်ရောဒါပေမဲ့မြူထဲမှာတော့လောက်ကြီးတော့ချင်းနေမစိုးမြူထဲမှာဒီကောင်းကင်မှာပဲအဓိကဒုံးကြီးကျောက်ခွဲတန်ပြီးတန်ပြီးပဲတိကကြားရတယ်ပေါ့ပြောဒီဒုံးကြီးပြန်မိခိုးတန်းနေပေါ့အဲ့ဒါရောတော့ဆောင်မြင်နေရတယ်အဲ့ဒီစနေနေ့တနေ့လုံးပေါ့ဟ
ိုတနေ့ခုနေနေ့မှာကြားတော့ရော
တနေ့ခုနေနေ့ကတော့ဒီညိုသေးကိုတော့ဒုံးကြီးပြစ်တော့တိုင်မဲ့ဒီနေဆက်ဒီမှာတော့ဒီစိတ်ဝင်လာတဲ့ Hamas အဖွဲ့တွေနဲ့ဒီစစ်သားတွေရောပြီးကြားရင်းမှာဒီထက်ပြည်သူတွေနဲ့ဆက်ပြီးတော့တိုက်ပွဲတွေဖြစ်နေတော့ကျွန်တော်ဒီကကြားရတယ်ပေါ့ဒီနေဆက်မျိုးတွေမှာအရှကလွန်တို့စက်ဒီရောတို့အဲ့ဒီနေဆက်ကမျိုးတွေတစ်ယောက်မှာရော့ကက်ဖြစ်တာတော့မရှိတော့ဒီအဓိကတော့စိတ်ဝင်လာတဲ့ဟာမတ်တွေနဲ့ဒီပြည်ဒီအစ်စစ်သားတွေတိုက်ပွဲဖြစ်နေတဲ့တန်တွေတော့ဆောက်ကြားနေရတယ်ကိုတင်းနေရတယ
်အခုဆိုလို့ရှိရင်ဟိုအဓိကတော့ဂါဇာဟိုကမ်းမြောင်ဒေသဘက်မှာဟာမတ်တွေကအဓိကထားပြီးတော့တိုက်နေတော့ပေါ့လေဆိုတော့ဟိုအဲ့ဒီမှာရောဟိုမြန်မာတွေရှိပါလားအဲ့ဒီရအခြေအနေလေးရောနည်းနည်းလောက်ဟိုကြားတဲ့လောက်ကိုပြပြပြရလား
โอเคအဲ့ဒီမှာတို့ဒီစိုက်ပျိုးရေးချန်နယ်မှာလုပ်နေတဲ့မြန်မာတွေရှိသေးတယ်ပေါ့၃-၄ယောက်တော့အဲ့ဒီနေဆက်နဲ့နီနာဆိုရင်တော့နီနာမျိုးတွေဆိုရင်တော့အဲ့ဒီမှာ၃-၄ယောက်ပဲရှိတယ်ဘုံခုချင်းတွေမှာစနေနေ့မနက်တိုက်ခိုက်မှုဒီဒုံးကြီးပြစ်ခတ်မှုတွေစပြီးအချိန်ရစပြီးတော့ဒီစိုက်ပျိုးရေးချန်မှာလုပ်နေတဲ့ဒီနေဆက်ကဟိုမြန်မာတွေရောကျွန်내လုပ်သမားတွေရောပေါ့နော်ပြောကျွန်내ဟိုဂျူးလူမျိုးတွေရောနိစ္စရဘုန်းကိုကျင်းနေမှာဝင်ပြီးပုံနေရတယ်ပြီးတော့ဒီပတ်သူရဲ့ပတ်ဝန်းကျင်ပတ်လည်မှာအမတ်စီတို့ကြရရောဒီနိုင်ငံထဲတွေဝင်လာပြီးတော့ပြစ်ခတ်နေတဲ့အခါကျတော့သူတို့ဒီဘုန်းကိုကျင်းထဲမှာပဲအတန်တိတ်ပြီးတော့နေနေရပါတော့နော်ကိုအဲဒီခါကလေးစစ်သားရဲ့လာအချိန်တော့သူတို့အပြင်ခဏထွက်ကြည့်တယ်ပြီးရင်တော့ဒီထဲမှာနေပြီးတော့ဟိုရှိတာပဲသူချက်ပြုတ်စားတော့ရတယ်အဓိကတော့ဒီခေါက်ဆွဲချောင်းတွေနဲ့ဆန်တွေလောက်ပဲရှိတယ်ပြီးပေါမုံတွေလောက်ပဲရှိတယ်စားတော့ကတော့လောဆယ်သူတို့ဖူလုံနဲ့နေထားမှာမရှိဘူးခက်ခဲနေတယ
်အစ္စရေးမှာမကြာခဏဆိုသလိုပေါ့နော်ရော့ကက်နဲ့အခုလိုမျိုးဟိုလာပစ်တာမျိုးတွေဟိုရှိနေတယ်ဆိုတော့တော့အများအားကြားနေရတာပေါ့ဆိုတော့ဟိုအခုတခါတိုက်ခိုက်မှုနဲ့ရောဟိုဘလို့ကွာခြားလဲ
ဟုတ်ကဲ့အရင်ကသူတို့ပစ်တာမျိုးဒီသူတို့ပွဲတော်တွေရှိရရက်တွေပေါ့ပွဲတော်ရှိရလမျိုးဥမာ6လပိုင်း7လပိုင်းနဲ့ဒီအစိုးရနိုင်ငံပွဲတော်အများဆုံးကောင်လိုက်မှာတော့ပုံမှန်ဒီဖမတ်စီကနေတိုက်ခိုက်နေရရှိရပေါ့ဒါပေမဲ့ဒီခေါက်ထူးဆန်းတာကဒီလိုတနေကုန်ကြီးရော့ကက်တွေအချင်းချင်းပြစ်တာမျိုးပြီးတော့ထောင်းနဲ့တောင်းနဲ့ချီပြီးတော့လို့ကောင်းကင်မှာဝဲနေတာမျိုးဒီလိုဖြစ်စင်ပြီးတော့မဖြစ်တာတော်တော်ကြာပြီကျွန်တော်တို့ရှိရတောက်ဆောင်မှာပြီးတော့ဒီနေဆက်ကိုကြော်ပြီးတော့ဟမတ်စီဝင်လာပြီးတော့ဒီမြို့ထဲမှာမြို့ထဲရဲ့အထိပြစ်ခတ်တယ်ဆိုတာမျိုးကတော့အရင်ကမကြုံဘူးပေါ့ဒီတယ်ဗီလိုမျိုးကြီးတွေထဲမှာတခါလေဒီတိုင်းတယောက်စနှစ်ယောက်စပေါ့စစ်သွေးကြွရေးဝင်ပြီးတော့ပြစ်တာမျိုးပဲရှိတယ်ဒီလိုအွန်လိုင်းချင်းလိုက်ဝင်တာမျိုးတော့ဒီခါပထမဆုံးတော့ကျွန်တော်တို့ကတော့
အခုလက်ရှိအခြေအနေမှာရောဟိုအစိုးရကဗားရီများညွှန်ကြားထားတာမျိုးတွေရှိပါလဲ
ဒီမှာအဓိကဒီဟိုအချက်ပေးအတန်ဒီဟိုဒီကယူဆိုင်ပြီးတော့နားထောင်ကြဖို့ပေါ့ပြီးတော့အပြင်နေပါလိမ့်မှာဖတ်ပြီးတော့မသွားဖို့အစိုးရညွှန်ထားရှိရဲ့ပြီးရင်ဒီ frontier အဲစိုက်ပျိုးရေးချိုင်းနဲ့အဲနေဆက်နဲ့နီးရဲ့စိုက်ပျိုးရေးချိုင်းကလူတွေကြတော့သူတို့အဓိကတော့ဘုန်းကိုချင်းမှာပဲခဏတိတ်ဆောင်ထားဖို့အဖွဲ့လိုက်အုပ်စုလိုက်ပေါ့နော်သူတို့နေရာချပေးထားရင်ရှိရဲ့အဲ့လိုနေရာမှာဘုန်းဖို့ပဲလောလောဆယ်ညွှန်ကြားထားသေးရဲ့ပေါ့
နောက်ဒီ Israel မှာဆိုလို့ရှိရင်မြန်မာတွေဘလောက်လောက်ရှိပါလဲ
ကျွန်တော်ဒီရောက်နေတာက2019နှစ်လောက်ရှိပြီပေါ့ဒီမှာမြန်မာလူမျိုးတွေကတော့ဒီမှာနေတာကစုစုပေါင်းရောက်300လောက်တည်းရှိမှာပေါ့ကျွန်တော်ဒီမှာအဓိကအရင်ကတော့ဒီနှစ်တိုင်းပေါ့နော်ဒီအစိုးရဌာနနဲ့ပြီးတော့ကျောင်းသားကျောင်းသူတွေ internship program နဲ့လွတ်တာမျိုးအစီအစဉ်ရှိခဲ့တယ်အပြော covid နဲ့ခုနောက်ပိုင်းဒီအနာသိမ်းပြီးနောက်ပိုင်းမှာဒီအစီအစဉ်တွေပြတ်သွားတော့ဒီကျောင်းသားတွေအကုန်လုံးအများစုက internship program နဲ့လူတွေလာတဲ့လူတွေအများစုကဒီမှာ asylum visa နဲ့ပေါ့မြို့ထဲမှာပဲလောလောနေကြတယ်အဲတချို့ကြတော့ဒီ visit နဲ့လာပြီးတော့ဒီမှာပဲ asylum ပြောင်းလျှောက်ပြီးတော့ဒီအများအပြားစားတောက်ဆိုင်လုပ်ငန်းတွေပြီးတော့တခြားအိမ်တန်ရှင်းတွေလို့ဟိုလုပ်နေကြရှိတယ်ပေါ့
ဟုတ်ကဲ့ပါစေကေမေကျွန်တော်တို့ဟိုအခုလိုမျိုးဟ ဟိုအကျက်တဲဖြစ်နေတဲ့ကာလမှာအခုလိုအဲဒီအခြေအနေလေးတွေကိုရှင်းပြပေးတဲ့အတွက်ကျေးဇူးအထူးပဲတင်ပါတယ
်။ဟုတ်ကဲ့ခင်ဗျာ welcome ပါခင်ဗျာကျေးဇူးတင်ပါတယ်
အစွေးချိန်တွေကိုကိုအောင်တင်ပြခဲ့တာပါဆက်လက်ပြီးဒီမိုကရေစီဆွေးနွေးခန်းကိုနားဆင်ကြအောင်ပါမြန်မာနိုင်ငံမှာအခြေစိုက်နေတဲ့စိုက်ဘာရာဇဝတ်ကိန်းတွေကိုဖြိုခွဲနိုင်နေရေးတရုတ်နိုင်ငံကအပြစ်ထံလုဆောင်နေပေမဲ့တကယ်တမ်းမှာထိရောက်မှုရှိသလားဆိုတာမေးခွန်းထုတ်ဆရာဖြစ်နေပါတယ်လို့ USIP American ငြိမ်းချမ်း Institute ကမြန်မာနိုင်ငံဆိုင်ရာညွှန်ကြားမှု Jason Tabor ကဆိုပါတယ်ဒီအကြောင်းကိုမှရင်ကျန်တဲ့က Zoom ကနေသူနဲ့ဆက်သွယ်မေးမြန်းထားတာကိုနားဆင်ကြည့်ကြအောင်ပါ
Thank you, Jason, for joining our program.
Thank you so much for having me on.
Yes. So, you know, recently, police in China and Myanmar detained
around... I think it's a good thing. When I was young, I was a cyber yazwe guy who was young. I was young. I was young. I was young. Jason, I was young.
Yeah, so from May of this year, the Chinese government indicated in a very public way
that the cyber yazwe mu ri ko phyo khwin ye ma pa win mu di ni me la ga sa bi tyauk ga myama sit kaun si bo phia pe mu ri ko to myin la da a long a ti ba naw pai ma thai myama tyauk tong pwin sain po paung saung ywe bo lou saung ka de a di naw ma le di yazwe lo ngain rui ko nain nei nai mu la o nai ngain ko ba the twin bi le nai ngain po paung saung ywe ka ba de da ba me le myama sit tet ma nai ngain ye a ya san na long wa ma shi ya shin ni ba de naw pai ma di ni september la ga sa bi တရုတ်က UWSA ဝပြည်သွေးစည်းညင်ညွေးအဖွဲ့နဲ့ MMDAA ကိုကက်လက်နက်ကိုင်အဖွဲ့တွေကိုချင်းကပ်ပြီးရာဇဝတ်ဂိုင်းတွေကိုနှိမ်နှင်းမှုကြိုးပမ်းလာတာတွေတွေ့ရပါတယ်။ဒီတိုင်းသာလက်နက်ကိုင်အဖွဲ့နှစ်ဖွဲ့ထိန်းချုပ်ထားတဲ့နယ်မြေတွေမှာစိုက်ဘာရာဇဝတ်မှုလုပ်ငန်းတွေအများဆုံးရှိတဲ့နေရာဖြစ်နေတယ်လို့အင်တာနက်ကနေလိမ်လည်လှည့်ပြဖို့ရာဇဝတ်ဂိုင်းတွေကတရုတ်နိုင်ငံကနေခေါ်ဆောင်လာတဲ့လူအမြောက်များရှိတဲ့နေရာလည်းဖြစ်ပါတယ်။ဒီနေ့စက်တင်ဘာလကစပြီး UWSA ရော MNDAA ပါသူတို့နယ်မြေတွေထဲမှာရှိနေတဲ့ไซเบอร์ยาซูလုပ်ငန်းတွေကိုနှိမ်နှင်းခဲ့တယ်လို့ဖြိုခွင်းသွားဖို့ရှိတယ်ဆိုပြီးတော့လဲကြေညာချက်တွေထုတ်ပြန်ပြီးတရုတ်ကိုတုံ့ပြန်ခဲ့ပါတယ် UWSA ဘက်ကနေဆက်ဖြတ်ပြီးတရုတ်ဘက်ကိုပထမအတုပ်ဖြစ်ပို့ခဲ့တဲ့အထဲမှာလူပေါင်း1000ကျော်ပါတာကိုဗီဒီယိုကနေတွေ့ရတာမြင်ကွင်းကတုံ့လှုပ်စရာကောင်းပါတယ်နောက်ပိုင်းလူ100ကျော်ပါတဲ့အတုပ်ကိုတရုတ်ကိုပို့ပါတယ်သူတို့ဟာยาซูအသားတွေဖြစ်တယ်ဆိုပြီးဖန်စီဘီဝါကတရုတ်ဘက်ကိုအတုပ်လိုက်ပို့ပေးခဲ့တာပါဒါပေမဲ့တကယ်စမ်းစစ်ရမယ့်အချက်ကဒီလူတွေဟာစိုက်ဘာရာဇဝတ်မှုနဲ့ပတ်သက်လို့ဖန်ဝရန်အမိန့်ထုတ်ခံထားတဲ့တကယ်အရေးပါတဲ့သူတွေလားဆိုတာပါဗီဒီယိုမှာမြင်ရတာကတော့သူတို့ပုံစံတွေဟာအစ်စ်နှိမ့်တဲ့ရာဇဝတ်ဂိုင်းသားတွေဒါမှမဟုတ်အင်တာနက်အွန်လိုင်းလိမ်လည်တဲ့နေရာမှာစေခိုင်းဖို့တရုတ်ပြည်ဘက်ကနေလိမ်ညာပြီးအခေါ်ခံတဲ့သူတွေလို့ယူဆရပါတယ်တရုတ်ဘက်ကတော့သူတို့ဖြိုခွင်းနှိမ့်နေတဲ့နေရာမှာလူတွေအများကြီးဖမ်းဆီးနိုင်ခဲ့တဲ့ဆိုတဲ့အချက်ကိုပြကျင်တာပါဒီလိုဖြိုခွင်းမှုနဲ့ပတ်သက်လို့တန်တရာဖြစ်စရာအချက်တွေအများကြီးရှိပါတယ်ဝါနယ်မှာစိုက်ဘာရာဇဝတ်မှုတွေကိုဖြိုခွင်းတဲ့ဆိုပေမဲ့ဝါတောင်ပိုင်းမှာဒီလုပ်ငန်းတွေဆက်ပြီးရှိနေပါသေးတယ်။တရုတ်ဘက်ကတော့သူတို့နိုင်ငံသားတွေကိုဘလို့ကာကွယ်တယ်၊ရာဇဝတ်မှုတွေကိုဘလို့နှိမ်နှင်းတယ်လဲဆိုတာပြကျင်တာပါ။ဒါပေမဲ့တကယ်ပဲထိရောက်မှုရှိသလား။ UWSA လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့နိုင်ငံရေးစင်တာအမှန်တကယ်နှိမ်နှင်းကျင်သလားဆိုတာမေးခွန်းထုတ်စရာပါ
။ So how about မြန်မာ
အခုလို့ UWSA နဲ့ MNDAA တို့ထိန်းချုပ်ထားတဲ့နေပြည်တော်တရုတ်နဲ့ပူးပေါင်းပြီးတော့ရာဇဝတ်ဂိုင်းတွေကိုနှိမ်နင်းတဲ့ကိစ္စမှာမြန်မာစစ်တပ်ရဲ့အခန်းကဏ္ဍကိုရောဂျေဆင်တာဝါဘယ်လိုမြင်လဲ
Yeah the Myanmar army's role in the crackdown has been to systematically undermine it
ဒီဖြိုခွင်းမှုကိုကြည့်မြန်မာစစ်တပ်ရဲ့အခန်းကဏ္ဍပါဝင်ပတ်သက်မှုမရှိတလောက်ပါပဲစစ်တပ်ရဲ့လက်အောက်ခံနေကြားဆောင်တပ်တွေကိုယ်တိုင်ဒီ cyber ရာဇဝတ်မှုလုပ်ငန်းတွေမှာဆက်ပြီးကျူးလွန်နေကြတာပါရွှေကုတ်ကုံနဲ့မြပတီမှာဖြစ်ပျက်ခဲ့တာတွေကိုကြည့်ရင်ရာဇဝတ်လုပ်ငန်းတွေကိုဖြိုခွင်းရေးကိစ္စမှာမြန်မာစစ်တပ်ကနှောက်ယှက်တားမြစ်တာမျိုးဖြစ်နေပါတယ်ထိုင်းနိုင်ငံဘက်ကဆိုရင်ဒီနှစ်မေလကစပြီး cyber ရာဇဝတ်လုပ်ငန်းတွေကိုစတင်ဖြိုခွင်းလာတာပါအင်တာနက်လိုင်းတွေဖြတ်တောက်တာလျှက်စစ်ဓာတ်အားတွေဖြတ်တောက်တာစတာတွေကိုထိုင်းဘက်ကစနစ်တကျအပြင်းထန်လှုပ်ဆောင်လာခဲ့ပါတယ်။ဒါပေမဲ့မြန်မာစစ်တပ်လက်အောက်ခံကရင်နယ်သားဆောင်တပ်ဖွဲ့ခေါင်းဆောင်တွေဘက်ကလည်းထိုင်းဘက်ကဖြတ်တောက်မှုတွေကိုကာကွယ်နိုင်ရေးကြိုးပမ်းခဲ့ကြပါတယ်။မိစက်အနောက်များကိုအုံပြုခဲ့ကြတယ်။နောက်မြန်မာဘက်ချမ်းမှရှိတဲ့လျှက်စစ်ဓာတ်အားလိုင်းတွေနဲ့ချိတ်ဆက်လို့ရအောင်စတင်ကြိုးပမ်းနေကြတာပါ။အင်တာနက်ကနေလိမ်လည်တဲ့လုပ်ငန်းတွေဆက်ကျူးလွန်ဖို့မြန်မာနိုင်ငံပိုင်းဆက်သွယ်ရေးလုပ်ငန်းတွေပုံမှုအုံပြုလာကြပါတယ်။နောက်ပြီးမြန်မာစစ်တပ်ရဲ့လက်အောက်ခံနေသားဆောက်တပ်တွေဟာဒီရာဇဝတ်လုပ်ငန်းတွေဖြိုခွင်းရေးပူးပေါင်းလှုပ်ဆောင်ဖို့လဲငင်းဆန်ထားကြတာပ
ါ You know people raise a question about
ဒါဆိုရင်အင်တာနက်ကနေငွေလိမ်လည်တဲ့ cyber ရာဇဝတ်မှုတွေအများအများရှိနေတဲ့ကင်ပီနယ်ရွှေကုတ်ကူမှာ ဝါနဲ့ကိုကန့်ဒေတာတွေမှာလို့ဖြိုခွင်းလို့မရဘူးဆိုတဲ့အနေထားမျိုးလားရှင်
So in this respect actually I guess
ကရင်ပြည်နယ်ကရွှေကုတ်ကူအခြေအနေနဲ့နှိုင်းယှဉ် UWSA နဲ့ MMDAA တို့ကစိုက်ပါရာဇဝတ်လုပ်ငန်းတွေကိုနှိမ်နှင်းဖို့အများကြီးပို့ပြီးလှုပ်ဆောင်နေတာပါ ဒါအပြင်မြန်မာစစ်တပ်နဲ့နှိုင်းယှဉ်ရင်လေဒီရာဇဝတ်မှုတွေကိုနှိမ်နှင်းလိုစိတ်ရှိရဆိုတဲ့အရေးအယံနဲ့ပြသခဲ့ကြတယ်လို့ပြောရမှာပါမြန်မာစစ်ကောင်စီကတော့တရုတ်ကိုတွန်းအားပေးနေတာကခီးသွားလုပ်ငန်းတွေပြန်ပြီးစဖို့ကိုပဲအအောင်စိုက်နေတာပါတရုတ်ရဲ့အွန်လိုင်းရုပ်သံသတင်းဌာနမှာမြန်မာစစ်ကောင်စီဝန်ကြီးတဦးပြောဆိုချက်ကိုထုတ်လွှင့်တာတွေ့ခဲ့ရပါတယ်အဲ့ဒီထဲမှာမြန်မာနိ င်ကောင်းမွန်တဲ့နိုင်ငံစိတ်ဆန္ဒမရှိဘူးဒါမှမဟုတ်လုံနိုင်တဲ့အစွမ်းစားမရှိဘူးဆိုတာတွေ့ရပါတယ
် What do you think I mean can you share your views on China
ဒါဆိုရင်တရုတ်ဘက်ကရောဒီဝါနဲ့ကိုကန့်တွေမှာဒီတိုင်းနာလက်နက်ကိုင်ဖွဲ့တွေနဲ့ပေါင်းပြီးတော့ဒီတရုတ်ရာဇဝတ်ဂိုင်းတွေကိုပေါ့နော်ဝင်ရောက်နှိမ်နှင်းတယ်လို့မျိုးရွှေကုတ်ကိုဒေသမှာဒီတခြားတိုင်းနာလက်နက်ကိုင်ဖွဲ့တွေနဲ့ရောပူးပေါင်းဆောင်ရွက်တဲ့အလားအလာရောရှိလားရှင့်
The key difference is if you look at the border area, there's a long history of what is called
အဓိကကွာခြားချက်တွေရှိနေပါတယ်တရုတ်နဲ့နယ်စပ်ဒေသကိုကြည့်ရင်တမိုင်းကြောင်းအရာကြာမြင့်နေတဲ့ဒေသဆိုင်ရာဆက်ဆံရေးရှိနေပါတယ်တရုတ်နယ်စပ်မှာမြို့နယ်အဆင့်အုပ်ချုပ်ရေးအဖွဲ့တွေရှိနေပြီးနယ်စပ်ဖြတ်ကျော်ပူးပေါင်းဆောင်ရွက်မှုတွေကြဲကြဲပြန့်ပြန့်ရှိခဲ့တာပါဒေသတရအစိုးရတွေနဲ့ထိတွေ့ဆက်ဆံမှုတွေမှာဆိုရင်လေငွေရေးစေဝါနဲ့ပတ်သက်ရင်အရင်တုန်းကပူပေါင်းဆောင်ရွက်မှုတွေရှိခဲ့တယ်လို့ COVID-19 ကဲ့ရောဂါလို့ကျန်းမာရေးပြဿနာတွေမှာအကောင်းဆုံးပူပေါင်းဆောင်ရွက်မှုတွေရှိခဲ့တာပါ။နေဆက်ပြဿနာတွေနဲ့ပတ်သက်ရင်တစ်ဖက်နိုင်ငံရဲ့ဒေသဆိုင်ရာအာဏာပိုင်တွေနဲ့ပူပေါင်းဖြေရှင်းဖို့တရုတ်မှာဖွဲ့စည်းပုံရှိနေတာပါ။ဒါပေမဲ့မြန်မာဘက်မှာလက်ရှိအခြေအနေကဒီလိုသက်ဆိုင်ရာအာဏာပိုင်တွေနဲ့ပူပေါင်းဆောင်ရွက်ဖို့ဆိုတာမဖြစ်နိုင်ပါဘူး။အခုလိုမျိုးတရုတ်ဘက်ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ထိတွေ့ဆက်ဆံတာမျိုးအရင်ကမတွေ့ခဲ့ကြရပါဘူး။
Are there any potential scenarios?
ဒါဆိုလို့ရှိရင်ဒီနိုင်ငံဖြတ်ကျော်တဲ့ရာဇဝတ်မှုတွေကိုတိုက်ဖြတ်ဖို့အတွက်ဒေတာရင်းကြိုးပမ်းမှုတွေပေါ်မှာမြန်မာစစ်ကောင်စီရဲ့ရည်တည်ချက်အလားအလာကိုရောဂျေဆင်တာဝါဘယ်လိုသုံးသပ်လဲရှင
်? Yeah, I mean I think the big issue here is
ဒီနေရာမှာပြဿနာကြီးတစ်ခုကမြန်မာစစ်တပ်ဟာတရားဝင်အုပ်ချုပ်တဲ့အစိုးရမဟုတ်ပါဘူး။အခုဆိုရင်မြန်မာနိုင်ငံအနှံ့အပြားမှာစစ်တပ်ဟာစစ်ပွဲတွေနဲ့တိုက်ခိုက်နေကြပါနေရာတိုင်းလိုလိုမှာရက်ဆက်ကြမ်းကြုတ်မှုတွေကျူးလွန်နေပါတယ်။ဒါတွေကိုကြည့်ရင်စစ်တပ်ကသူတို့ထိန်းချုပ်တဲ့နေမျိုးတွေကိုတော်လှန်ရေးအုပ်စုတွေလက်အောက်ဆုံးရှုံးနေတယ်လို့ကျွန်တော်မြင်ပါတယ်။အဲဒါသူတို့တပ်ဖွဲ့တွေကိုရောရဲတပ်ဖွဲ့ကိုပါရှေ့တန်းကိုပို့ပြီးဖြန့်ချထားရပါတယ်။ဒါကြောင့်ရဲတပ်ဖွဲ့အင်အားအလုံးလောက်မြို့ပေါ်မှာမရှိတော့ပါဘူး။တစ်ချိန်တည်းမှာပဲစစ်ပွဲတွေကြောင့်စစ်ကောင်စီမှဗန်ဒါငွေတွေပို့ပြီးလိုအပ်နေပါတယ်။မြန်မာစစ်ကောင်စီအတွက်ဝင်ငွေတွေကိုဖန်တီးပေးနေတဲ့သူ့လက်အောက်ခံနေကြဆောင်တပ်တွေကိုတွားပြီးဖြိုခွဲဖို့ဆိုတာမဖြစ်နိုင်ပါဘူး။မြန်မာစစ်တပ်ဟာသူ့ဝင်ငွေအတွက်နိုင်ငံဖြတ်ကျော်ရာဇဝတ်ကျူးလွန်သူတွေအပေါ်မှီခိုနေရတယ်လို့နေကြဆောင်တပ်တွေနဲ့ဆက်ဆံရေးကိုလည်းထိမ့်သိမ်းထားဖို့လိုအပ်နေပါတယ်
။ So do you think China
အခုလိုဒီရှေ့တောင်အာရှဒေသမှာကြီးထွားနေတဲ့စိုက်ဘာရာဇဝတ်ဂိုင်းတွေကိုနှိမ်နင်းတဲ့နေရာမှာတရုတ်ရဲ့အခန်းကဏ္ဍကပိုးပြီးအရေးပါနေတယ်လို့ရောမြင်လားရှင့်
It's important to keep in mind that
internet ကနေငွေကြေးပြင်လဲမှုတွေဟာတရုတ်ရာဇဝတ်ဂိုင်းကွန်ရက်တွေဖြစ်တယ်ဆိုတာသိထားဖို့အရေးကြီးပါတယ်။လွန်ခဲ့တဲ့15နှစ်ကျော်ကတည်းကဒီရာဇဝတ်ဂိုင်းတွေဟာတရုတ်နိုင်ငံကနေထွက်ခွာခဲ့ကြတာပါ။ဖိလစ်ပိုင်၊ကမ္ဘောဒီးယားနိုင်ငံတွေဘက်ကိုပြောင်းရွှေ့ခဲ့ကြတယ်။နောက်တော့မြန်မာ၊လာအိုနဲ့အခြားနိုင်ငံတွေကိုပါချက်ထွင်ခဲ့ကြတယ်။တရုတ်နိုင်ငံမှာကာစီနိုလောင်းကစားတွေကိုတရားမဝင်အဖြစ်သတ်မှတ်ထားတဲ့အတွက်ဒေတာတွင်းနိုင်ငံတွေမှာတရုတ်နိုင်ငံသားတွေလောင်းကစားလုပ်နိုင်ဖို့ရာဇဝတ်ဂိုင်းတွေကကာစီနိုရုံတွေကိုစနစ်တကျတည်ဆောက်ဖို့ကြိုးပမ်းခဲ့ကြတယ်။အဲဒီကနေ internet online လောင်းကစားလုပ်ငန်းတွေတွင်ကျယ်လာပြီးတော့တစ်နှစ်ဝင်ငွေကအမေရိကန်ဒေါ်လာဘီလီယံ40ကနေ80ကျားရှိနေတာပါ။ကိုဗစ်ကရောဂါဖြစ်ပြီးနောက်ပိုင်းလောင်းကစားလုပ်ငန်းတွေကနေ online ငွေလိမ်လည်မှုတွေဘက်ကိုဦးလှည့်ခဲ့ကြပါတယ်။ cyber ရာဇဝတ်မှုတွေနဲ့ပတ်သက်ရင်လူအများသိကြသလိုတရုတ်ရာဇဝတ်ဂိုင်းတွေဟာကမ္ဘာဈေးကွက်ကိုပါကူးပြောင်းခဲ့ကြပါတယ်။ internet ကနေလိမ်လည်တဲ့လုပ်ငန်းတွေကြောင့်ကမ္ဘာတဝန်းဒေါ်လာဘီလီယံနဲ့ချီဆုံးရှုံးခဲ့ကြပါတယ်။ဒါကြောင့်ရာဇဝတ်ဂိုင်းတွေဖြိုခွင်းရေးတရုတ်မှာတာဝန်အများကြီးရှိနေပါတယ်။တရုတ်ကိုယ်တိုင်လည်းနိုင်ငံတကာရဲ့ဖိအားပေးမှုကိုခံနေရတာပါ။ရာဇဝတ်ဂိုင်းကွန်ရက်အများစုကတရုတ်နိုင်ငံသားတွေဖြစ်နေပါတယ်။ဒါပေမဲ့လည်းတရုတ်တနိုင်ငံနဲ့ကင်တွဲဖြစ်ရှင်းလို့မရဘူးဆိုတာရှင်းနေပါတယ်။အခုဖြစ်နေတာကကမ္ဘာတဝန်းနိုင်ငံတွေရဲ့အကျိုးစီးပွားကိုတကယ်ထိခိုက်စေပါတယ်။နောက်ပြီးရာဇဝတ်မှုတွေအခြေစိုက်နေတဲ့နိုင်ငံတွေမှာလည်းအုပ်ချုပ်မှုပြဿနာ၊အကျင့်ပြတ်ချဆောင်မှုပြဿနာစတာတွေရင်ဆိုင်နေရတာပါ။ဒီရာဇဝတ်ဂိုင်းတွေကိုဖြိုခွင်းရမှာပွင့်လင်းမြင်သာဖို့လည်းအရေးကြီးပါတယ်။ဒါတွေအားလုံးမှာတရုတ်အတွက်အဓိကရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေဖြစ်နေပါတယ်
။ Thank you Jason for being with us.
Yeah, thanks so much for having me on. It's been great to see you.
မိုင်းကျဲတိုင်းကမင်းပြန်တင်ပြထားတာဖြစ်ပါတယ
်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါမင်္ဂလာပါနဲ့ခင်ဗျာ VUE မြန်မာပိုင်းစီစဉ်2023ခုနှစ်အောက်တိုဘာလ9ရက်တနင်္လာနေ့မနေ့ခင် VUE ရဲ့မနေ့ပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်အခုဆက်လက်ပြီးကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချက်ပတ်စုများမြန်မာပြည်မှာပေးစာနဲ့ထူးခြားစံပြသတင်းများအစရှိတဲ့ကနတွေကိုကျွန်တော်တို့ဆက်လက်တင်ဆက်သွားပါမယ်။အရင်ဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းနဲ့စကြအောင်ပါ။မြန်မာနိုင်ငံမှာစစ်အာဏာရှင်ကိုတော်လှန်တဲ့ပြည်တွင်းကပင်မအင်အားကိုကူညီထောက်ပံ့ရမှာပြည်ပရောက်မြန်မာတွေရဲ့အခန်းကဏ္ဍကအရေးပါတဲ့နေရာကရှိပါတယ်။ NUG အမျိုးသားညီညွတ်ရေးအစိုးရအနေနဲ့ပြည်တွင်းအင်အားစုတွေနဲ့ဟန်ချက်ညီချိန်ညှိလှုပ်ဆောင်နိုင်တယ်လို့ပြည်ပရောက်မြန်မာတိုင်းရင်းသားပေါင်းစုံနဲ့လက်တွဲကြိုးပမ်းပြီးနိုင်ငံတကာရဲ့ထောက်ခံမှုရယူနိုင်ဖို့လည်းလိုအပ်နေပါတယ်။ကမ္ဘာမြေမမီဒီယာမြင်ကွင်းသုံးသပ်ချက်ကိုစောင်းပါရှင်ပြည်သိနိုင်တဲ့အတူအလိမ္မာကတင်ဆက်ထားပါတယ
်အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြေမမီဒီယာမြင်ကွင်းကန်တာကနေຫນွေဦးတော်လှန်ရေးနဲ့နိုင်ငံတကာရောက်မြန်မာတိုင်းရင်းသားများရဲ့အခန်းကဏ္ဍအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါမြန်မာနိုင်ငံမှာရက်စက်ကြမ်းကြုတ်တဲ့အကြမ်းဖက်မှုတွေပုံမှုဆိုးရွားလာနေတဲ့ငတ်မုတ်ခေါင်းပါမှုတွေအပြင်ဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်လာရင်မျှော်လင့်ချက်တွေဟာလည်းရိုက်ချိုးဖျက်ဆီးခြင်းခံနေရပါတယ်အခုလိုပြောကြားခဲ့တာကတော့ကမ္ဘာကုလသမဂ္ဂအထွေထွေအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ဖြစ်ပါတယ်စက်တင်ဘာလ19ရက်နေ့က88ကြိမ်မြောက်ကမ္ဘာကုလသမဂ္ဂအထွေထွေညီလာခံအဖွဲ့မိန့်ခွန်းမှာထည့်သွင်းပြောကြားခဲ့တာပါမလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်ကလည်းမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ဖြစ်ပေါ်လာတဲ့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့မတည်ငြိမ်မှုတွေဟာအခုထိဆက်လက်ဖြစ်ပွားနေပြီးဒီအခြေအနေတွေအပေါ်ကျွန်တော်တို့အလွန်ကိုပဲစိုးရိမ်ထိတ်လန့်မိပါတယ်ဒါဟာအာဆီယံအတွက်မှဖြစ်ပွားနေတာပါမြန်မာပြည်ပြည်ထနာဟာဒီနှစ်ပိုင်းတွေအတွင်းအာဆီယံရဲ့အကြီးအမားဆုံးဖြစ်တဲ့မဟာဗျူဟာမြောက်လူသားချင်းစာနာမှုဆိုင်ရာပြဿနာဖြစ်နေပါတယ်လို့သူ့ရဲ့ကုလသမဂ္ဂမိန့်ခွန်းမှာပြောကြားခဲ့တာတွေ့ရပါတယ
် High level week လို့ခေါ်ကြတဲ့သတင်းပတ်ထဲမှာကုလသမဂ္ဂဌာနချုပ်ရှိရာအမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာကမ္ဘာခေါင်းဆောင်တွေစုဝေးရောက်ရှိနေကြပြီးတော့ကုလသမဂ္ဂရဲ့အရေးကြီးတဲ့အစည်းအဝေးတွေတွေ့ဆုံဆွေးနွေးမှုတွေပြုလုပ်လေးရှိကြပါတယ်ဒီနှစ်အတွက်ကုလသမဂ္ဂရဲ့ high level week ကတော့စက်တင်ဘာလ19ရက်နေ့ကနေ26ရက်နေ့သတင်းပတ်ဖြစ်ပါတယ်။အဲဒီကာလမှာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မာအောင်နဲ့ NUG ဝန်ကြီးတွေ၊ဒုဝန်ကြီးတွေလည်းနယူးယောက်မြို့မှာရောက်ရှိနေခဲ့ကြပါတယ်။ NUG ဝန်ကြီးတွေဟာနယူးယောက်မှာအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးဒန်နီယယ်ခရစ်တန်ဘရင့်၊အရှေ့တီဘော်တမရာ၊ဟိုဆေးရာမော့စ်ဟော်တာ၊လစ်ဒူရေဒီယာနိုင်ငံခြားရေးဝန်ကြီးGabriel S. Landsberg is ကမ္ဘာအထင်ကြီးရခေါင်းဆောင်များအဖွဲ့ The Elders အဖွဲ့ဥက္ကဋ္ဌအိုင်ယာလန်သမ္မတဟောင်း Mary Robertson နဲ့အတူမွန်ဂိုလီးယားသမ္မတဟောင်းနဲ့ဝန်ကြီးချုပ်ဟောင်းဖြစ်သူ Alberto Sequeira ကိုလံဘီယာနိုင်ငံသမ္မတဟောင်း Juan Manuel Santos ကုလသမဂ္ဂအမြဲတမ်းလုံခြုံရေးကောင်စီအဖွဲ့ဝင်ဖြစ်တဲ့ကုလသမဂ္ဂဆိုင်ရာဗြိတိန်သံမကြီး Barbara Woodward တို့နဲ့တွေ့ဆုံခဲ့တာတွေကိုသတင်းမီဒီယာတွေမှာမြေတွေ့ခဲ့ရပါတယ်တရားဝင်သတင်းမထုတ်ပြန်ပေမဲ့အာဆီယံခေါင်းဆောင်တွေအပါအဝင်တာဝန်ကြီးတချို့နဲ့လည်းတွေ့ဆုံခဲ့တယ်လို့ ADG နဲ့ဒီဇက်သူတွေစီကကြားသိရပါဗျ
။ကမ္ဘာခေါင်းဆောင်တွေနယူးယောက်မြို့မှာစုဝေးရောက်ရှိနေချိန်မှာပဲအမေရိကန်ရောက်မြန်မာတွေဟာနယူးယောက်မြို့ကုလသမဂ္ဂရှေ့မှာစုဝေးခဲ့ကြပြီးတာဝန်ကြီးဦးကျော်မိုးထွန်းကုလသမဂ္ဂမှာဆက်လက်နေရာရရှိရေးအတွက်စက်တင်ဘာလ16ရက်နေ့မှာထောက်ခံဆန္ဒပြခဲ့ကြတာလည်းတွေ့ရပါဗျ။နောက်ပိုင်းသတင်းတွေမှာတော့တာမကြီးဦးကျော်မိုးတွန်းဟာကုလသမဂ္ဂဆိုင်ရာမြန်မာတာမကြီးအဖြစ်ဆက်လက်ရှိနေမယ်လို့သိရပါတယ်။မြန်မာ့ຫນွေဦးတော်လှန်ရေးလို့ခေါ်ဝေါ်သုံးနှုန်းကြတဲ့ပြည်သူတော်လှန်ရေးကြီးမှာပြည်ပရောက်မြန်မာတွေရဲ့အခန်းကဏ္ဍဟာအရေးပါလှပါတယ်။ဒီအကြောင်းကိုအယ်ဂျာစီးယားသတင်းဌာနကစက်တင်ဘာလ25ရက်နေ့မှာ democracy yongan lo sha mu twe thauk ban ku nyi ni de naingan daga yauk myanmar dai yin da mya so de khaw sin ne american pi daw su ma a chi cha ni thain de chin dai yin da de shu ne japan naingan ma pinya tin cha ni de myanmar chaung tu tu u pyo cha jet dwi ku ko ka yi da tha ba de myanmar nwe u dolan yi ma naingan daga a ku nyi ka ma phit sa law da ya shi be me lu naingan daga yauk myanmar ri ye a ku nyi a thauk ban dwi ne dolan yi ya sat let shin tan ni de lu saung ba ga su ba de ဤကြတဲ့နှစ်အတွင်းမှာနိုင်ငံတကာရောက်မြန်မာပြည်ထံကအလှူငွေအမေရိကန်ဒေါ်လာ156တန်းရရှိခဲ့တယ်။ဒါဟာအလွန်ရေးပါပြီးကြီးမားထင်ရှားတဲ့ပမာဏဖြစ်တယ်လို့ NUG သမရယုံပြောရေးဆိုခွင့်ရှိသူဦးကျော်စောကပြောတဲ့အကြောင်းကိုလည်းအယ်ဂျာဇီးယားဆောင်းပါးမှာဖော်ပြထားတာတွေ့ရပါတယ်။
ရွေးဦးတော်လိုင်းရဲ့အတွက်နိုင်ငံတကာရောက်မြန်မာရဲ့ကုညီဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာအခြေချနေထိုင်ကနယူးယောက်စီးတီးဘာမီးစ်ကွန်မြူနတီ NYCBC မှာဥက္ကဋ္ဌအဖြစ်ဆောင်ရွက်နေတဲ့ကိုနေတင်မြင့်ကလည်းအခုလိုပြောပြပါဗျ
။ဒီရွေးဦးတော်လိုင်းမှာပေါ့လေပြည်ပရောက်တဲ့မြန်မာတွေရဲ့အဓိကလှုပ်ဆောင်ချက်အချက်၃ချက်ရှိပါတယ်။တစ်ချက်ကတော့ဒါရိုက်အရှင်နှစ်ကတော့ diplomatic campaign နဲ့သုံးခုကတော့ fundraising လို့ဖြစ်ပါတယ်။ဒါရိုက်အရှင်ဆိုတာကတော့ဆန္ဒဖော်ထုတ်မှုတွေနိုင်ငံတကာမိသားစုနဲ့နိုင်ငံတကာအစိုးရတွေတည်အောင်လှုပ်ဆောင်ခဲ့တယ်။မကြာသေးခင်ကဆိုရင်စက်တင်ဘာလ16ရက်နေ့မှာကုလသမဂ္ဂဆိုင်ရာမြန်မာနိုင်ငံတာဝန်ကြီးဦးကျော်မော်တွန်းဆက်လက်ထားရှိရေးအတွက် USA တနန်တလေရမှာဆန္ဒဖော်ထုတ်မှုလုပ်ခဲ့တယ်။နှစ်ချက်ကတော့ diplomatic campaign ပြည်ပရောက်မြန်မာတွေအနေနဲ့ advocacy group အနေနဲ့တက်ဆိုင်ရာအစိုးရတွေကိုထိတွေ့ဆက်ဆံထက်လို့တော့ all over memory ထိတွေ့ဆက်ဆံပြီးတော့ USA မှာဆိုရင် NDAA ဘာတမရကိုရန်လက်မှတ်ထိုးပြီးတော့ NDA မှာဆိုရင်ဘာမအက်ကိုထက်သွင်းကျင့်ခံအောင်ကျွန်တော်စူးစမ်းလာခဲ့တယ်။နံပါတ်3ချက်က fundraising ပေါ့။အဲ့ fundraising ကလည်းပြည်တွင်းမှာရိုးရိုးချွန်အတက်ပဲဝင်နေတဲ့ကျွန်တော်တို့ရဲဘော်ညီကိုတွေနဲ့ကျွန်တော်တပ်ဦးတွေမှာရှိရဲ့ UNGCCC တွေကိုကိုင်ကြီးပံ့ပိုးဖြည့်ဆည်းပေးဖို့လိုအပ်တဲ့အတွက် fundraising တွေထားပြီးတော့ကိုင်ကြီးပံ့ပိုးပေးခဲ့တယ်
။ Al Jazeera ဆောင်းပါး NUG သမရယုံပြောရေးဆိုခွင့်ရှိသူဦးကျော်စောရဲ့ပြောကြားချက်နယူးယောက်ကနယူးယောက်စီးတီးဘာမီးစ်ကွန်မြူနတီဥက္ကဋ္ဌကိုနေတင်မြင့်တို့ရဲ့ပြောကြားချက်တွေဟာနိုင်ငံတကာရောက်မြန်မာတိုင်းရင်းသားတွေရဲ့အရေးပါတဲ့အခန်းကဏ္ဍကိုပေါ်လွင်စေပါတယ်။မြန်မာနိုင်ငံရေးစောင့်ကြည့်လေ့လာသူတဦးကလည်းမြန်မာနယ်ဦးတော်လှန်ရေးဟာလက်နက်ကင်တော်လှန်ရေးဖြစ်ပါတယ်။ဒါကြောင့်ပြည်တွင်းကလက်နက်ကင်တော်လှန်ရေးအင်အားစုတွေဟာအဓိကကျပြီးတော်လှန်ရေးရဲ့ပင်မအားလည်းဖြစ်ပါတယ်။ပြည်တွင်းတော်လှန်ရေးအင်အားစုတွေနဲ့ဟန်ချက်ညီတဲ့နိုင်ငံသားရေးဆောင်ရွက်ချက်နိုင်ငံကြ ాయి မူဝါဒတွေချမှတ်လုံဆောင်နိုင်ရအရေးကြီးတဲ့အချက်ဖြစ်ပါတယ်။ဒါကြောင့် NUG အနေနဲ့ပြည်ပရောက်နေတဲ့မြန်မာတွေကိုနိုင်ငံအလိုက်ဆက်သွယ်စုစည်းပြီးမဟာဗျူဟာကြကြဆောင်ရွက်နိုင်မယ်ဆိုရင်နိုင်ငံတကာထောက်ခံမှုအခုတည်းပိုအားကောင်းလာပြီးတော့ဒေါ်လာရဲ့အချိန်ဟောင်းအားလည်းပိုမြင့်လာနိုင်တယ်လို့ဆိုပါတယ်ခင်ဗျာ
ဒီတဲ့နိုင်ရဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းဖြစ်ပါတယ်။အခုတော့ ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများအလက်ကိုရောက်လိုလာပါပြီ။ဒီတစ်ပတ်မှာတော့စစ်ကောင်စီရဲ့အာဏာအရွေးဗဟိုအရွေးအကြောင်းကိုစစ်စစ်သုံးသပ်ထားတာနားဆင်ကြပါပ
ဒီတစ်ပတ်မှာတော့ ISP ကပြင်ရဝန်းကနေနှစ်ပတ်တစ်ချိန်ဖြန့်ဝေပေးနေတယ်။ Insight Email အမှတ်24မှာဖော်ပြထားတဲ့နေပြည်တော်လိုဂျီကိုအခြေခံပြီးစစ်ကောင်စီဗဟိုချက်အရေးအပိုင်း1ကိုတင်ပြပါမယ်။စစ်ကောင်စီဥက္ကဋ္ဌဟာသူ့ရဲ့လက်ရုံးတွေဖြစ်တဲ့ဒုတိယဗိုလ်ချုပ်ကြီးနှုတ်ကိုစစ်ကောင်စီဖွဲ့တွေကနေဖယ်ရှားလိုက်ပါတယ်။ဒုတိယဗိုလ်ချုပ်ကြီးမိုးမြင့်ထွန်းနဲ့ဒုတိယဗိုလ်ချုပ်ကြီးစိုးထွတ်တို့ကိုဖယ်ရှားလိုက်တာပါ။ဗိုလ်ချုပ်ကြီးမောင်မောင်အေးနဲ့ဒုတိယဗိုလ်ချုပ်ကြီးညိုစောတို့ကိုသူတို့နေရာတွေမှာအစာထိုးပေးပါတယ်။ဖျက်ရှားခံခဲ့ရတဲ့ဒုတိယဗိုလ်ချုပ်ကြီးမုံမြင့်တော်ဟာစစ်ကောင်စီဥက္ကဋ္ဌရဲ့လူယုံမှုကြော်ကြားပါတယ်။စီနီယာဗိုလ်ချုပ်ကြီးတွေကိုကြော်ဖြတ်ပြီးစစ်ကောင်စီဥက္ကဋ္ဌနာရောက်လာသူလည်းဖြစ်ပါတယ်။ရားပြားလာတဲ့ယာရုတွေနဲ့အတူနိုင်ငံစည်းဝါးရင်းနှီးမြှုပ်နှံမှုတွေကိုကင်တွယ်ခွင့်ရခဲ့ပါတယ်။အဂရိတိုင်ချက်တွေကြောင့်ယာရုအလုံးကနေသူ့ကိုဖျက်ရှားလိုက်ပြီးဖမ်းထားတယ်လို့ဆိုကြပါတယ်။သူ့လိုပဲအဂရိကိစ္စတွေနဲ့နာမည်ကျော်တဲ့ဒုတိယဗိုလ်ချုပ်ကြီးစိုးထွတ်ကိုတော့စစ်ဖက်ပြန်ပို့ထားပါတယ်။စစ်ကောင်စီဝင်ထိတ်တန့်ဗိုလ်ချုပ်ကြီးနှစ်ဦးကိုဖယ်ရှားလိုက်တာနဲ့ပတ်သက်ပြီးစစ်ကောင်စီဥက္ကဋ္ဌထုတ်ပြောခဲ့တာကထူးခြားပါတယ်။ယာရုနဲ့လုပ်ပိုင်ခွင့်ကိုအသုံးပြုပြီးကိုကျိုးစည်းဘွားလုပ်တာကြောင့်ဖယ်ရှားလိုက်တာလို့စစ်ကောင်စီဥက္ကဋ္ဌကပြောခဲ့ပါတယ်။ဖယ်ရှားရုံနဲ့မကဘဲထိရောက်တဲ့အရေးယူမှုတွေလည်းလုပ်သွားမယ်လို့ပြောခဲ့ပါသေးတယ်။ ဖြတ်တန်းမှုကိုကြည့်ပြီးယုံကြည်မှုကြောင့်ကောင်းစီဝင်နေရပေးခဲ့တာလို့လည်းဆိုပါသေးတယ်။အဲ့ဒီပြောကြားချက်တွေကိုစက်တင်ဘာ28ရက်မှာလုပ်ခဲ့တဲ့စစ်ကောင်စီအစည်းအဝေးမှာပြောခဲ့တာပါ။စစ်ကောင်စီဥက္ကဋ္ဌရဲ့ဒီပြောစကားကိုမြမအလင်းသတင်းစာမှာပဲဖော်ပြခဲ့တာလည်းထူကြပါရယ်။ကျင်းပုံသတင်းစာနဲ့မြမရုပ်မြင်သံကြားရုပ်သံသတင်းတွေမှာဒီပြောစကားကိုဖော်ပြခဲ့တာမျိုးမတွေ့ရပါဘူး။ဒီအတိုင်းပဲစစ်တပ်ပိုင်မြောက်လီသတင်းစာမှာဖော်ပြခဲ့တာလည်းမရှိပါဘူး။စစ်ကောင်စီရဲ့အဖွဲ့အတွင်းသတင်းစီးသင်းမှုနဲ့ထုတ်ပြန်ပုံမတူညီတာတွေကစိတ်ဝင်စားစရာပါပဲ။ထိတ်တန်းဗိုလ်ချုပ်ကြီးနှစ်ဦးကိုဖယ်ရှားလိုက်ပြီးချိန်စစ်ကောင်စီမှာဗိုလ်ချုပ်ကြီးမောင်မောင်အေးနဲ့အတူဒုတိယဗိုလ်ချုပ်ကြီးညိုစောနေရာပို့ရလာပါတယ်။ဒုတိယဗိုလ်ချုပ်ကြီးညိုစောဟာပြီးခဲ့တဲ့ဇူလိုင်လမှာစစ်ကောင်စီဥက္ကဋ္ဌရဲ့အကြံပေးဖြစ်လာပါတယ်။သူ့ရဲ့အကြံပေးရာထူးဟာပြည်တော်စုဝန်ကြီးအဆင့်ဖြစ်တယ်လို့လည်းစစ်ကောင်စီကကြေညာခဲ့ပါတယ်။တိတ်မကြခင်မှာပဲနိုင်ငံတော်စီးပွားရေးကဏ္ဍတစ်ခုလုံးကိုကြီးကြပ်ရသူဖြစ်လာပါတယ်။သူဟာ2014ခုနှစ်မှာစစ်ထောက်ချုပ်ဖြစ်ခဲ့ပြီးစစ်တပ်ပိုင် MBC ဥက္ကဋ္ဌတာဝန်ယူခဲ့ပါတယ်။ဥပိုင်ကုမ္ပဏီထိပ်တန်းဒါရိုက်တာနဲ့အင်းဝဖန်ရဲ့အကြီးဆုံးယာလူတွေလည်းရခဲ့ပါတယ်။2020ခုနှစ်မှာစစ်ထောက်ချုပ်တာဝန်ကနားခဲ့ပြီးမဲ့ MBC ဥက္ကဋ္ဌအဖြစ်ခုထိဆက်ရှိနေပါတယ်။သူ့အလွန်စစ်ထောက်ချုပ်ဖြစ်လာတဲ့ဒုတိယဗိုလ်ချုပ်ကြီးကျော်စွာလင်းကို MBC ဥက္ကဋ္ဌနေရာမပေးခဲ့တာထူးခြားပါတယ်။
ISP မြန်မာရဲ့သုံးသပ်ချက်ဖြစ်ပါတယ်အခုတော့မြန်မာပြည်မပေးစာများအလဲပါ VOA ကိုပြဖို့ကြတဲ့ပြည်သူတွေရဲ့ရင်ဖွင့်လွှာတွေအကြံပြုလွှာတွေကိုမအေးတန်တာကျော်အခုလိုစူးစီးတင်ပြထားပါတယ
်ကျေးရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးတော်မယ်ရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တူတွေနဲ့စာချင်ပါတယ်ဥတော်ဆိုတဲ့တော်ရရှင်ကမင်္ဂလာပါ VOE ရေနေ့စဉ်သတင်းတွေကိုစောင့်မျှော်နားဆင်လည်ပါလို့ရေးလာပါတယ်ခတ်တူတူပါပဲဟုတ်ကဲ့ကျေးဇူးအထူးတင်ပါတယ်ရှင်ဘေးကင်းကျန်းမာပါစေလို့ပြန်ပြီးဆုတောင်းပေးချင်ပါတယ်ကြော်သေးဆန်းဆိုတဲ့တော်ရရှင်ကတော့အခုလိုသတင်းဥတွေတင်ဆက်ပေးတာကျေးဇူးတင်ပါတယ်တဲ့စစ်တဲ့အာနာတင်ပြီးတဲ့နောက်အခုချိန်ထိရေဒီယိုမှာမြန်မာသတင်းတွေကိုခိုးဝှက်ပြီးတော့နားထောင်နေရတဲ့ချစ်တော် VOE ရေလို့ရေးလာပါတယ်ဟုတ်ကဲ့ပါအခုလိုအခက်အခဲတွေကြားရက်ကအစီအစဉ်တွေကိုနားဆင်ပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။ကျမတို့စီကိုဟိုတယ်လောင်းကပဲစာရေးပြီးတော့ဒီအစီအစဉ်လေးတစ်ခုနဲ့ပတ်သက်ပြီးတော့မေးလာတဲ့သရရှင်ရဲ့စာကိုဖော်ပြပေးကြပါတယ်။သူကကျမပြန်ကြားပေးထားတဲ့စာကိုနားထောင်ပြီးတော့မှဒီစာကိုပြန်ပြီးချက်ချင်းပြန်ရေးလာတာပါ။စာချက်ချင်းပြန်ရေးလာတဲ့အတွက်လည်းကျေးဇူးတင်ပါတယ်နော်။ဒါပေမဲ့တခြားသူတွေရဲ့စာတွေလည်းဖော်ပြနေတဲ့အတွက်ကြောင့်မို့ချက်ချင်းသူ့စာရရချင်းကျမမဖော်ပြပေးနိုင်မင်းနဲ့ခုမှပဲဒီစာလေးကိုဖော်ပြပေးလိုက်တာပါ။သူ့ရဲ့စာကသူကအနုပညာမိုးကောင်းကင်အစီအစဉ်နဲ့ပတ်သက်ပြီးလှမ်းပြီးတော့မေးထားတာပ
ါမြမပြည်ကပေးစာများအစီအစဉ်ကနေစာပြန်ကြားပေးဖို့မအေးသနာကျော်နဲ့တကွ VOA ဝိုင်းတော်သားအားလုံးကိုကျေးဇူးအထူးတင်ရှိပါတယ်မအေးသနာကျော်ပြောတာမှန်ပါတယ်ကိုကျော်လွင်ရဲ့အနုပညာမိုးကောင်းကင်အစီအစဉ်ကထုတ်လွှင့်ခဲ့တာပါကျွန်တော်က BBC ကထုတ်လွှင့်ခဲ့တဲ့တပြေကုန်းရွာဇလန်တွဲနဲ့ရောထွေးသွားလို့ခုနှစ်မှသွားတာပါကျေးဇူးအများကြီးတင်ပါတယ် VOA ခုလိုသတင်းစီးဆင်းမှုမမြန်ဆန်သေးတဲ့အရင်နှစ်ပေါင်းများစွာကလေးကမြန်မာပြည်သူလူထုကြီးရဲ့ယုံကြည်ကိုးစားရာသတင်းမှန်သတင်းမြန်တွေထုတ်လွှင့်ပေးတဲ့ VOA ဆက်လက်အတွင်းရှိပါစေခင်ဗျာ
ဟုတ်ကဲ့ပါ VOA အစီအစဉ်တွေကိုနားဆင်ပြီးဒီပေးစာကဏ္ဍမှာဒီသောရရှင်ကိုပြန်ချားပေးလိုက်တာလေဒီသောရရှင်ကပြန်ပြီးတော့ကျမစီကိုစာရေးလာတဲ့အတွက်ကြောင့်မလို့ရင်တော့ပြောဘူးလို့ပဲအထူးဝမ်းသာမိပါတယ်အစီအစဉ်တွေကိုတေချာအမြဲတမ်းနားထောင်နေတယ်ဆိုတာလည်းပို့ပြီးတော့ဟိုတေချာရပါတယ်အဲ့လိုအခြေအနေမျိုးမှာအစီအစဉ်တွေကိုအခုလိုမျိုးနှိရှိလာများစောင့်ပြီးတော့နားဆင်တဲ့အတွက်ကြောင့်မလို့အထူးကျေးဇူးတင်ပါတယ်နော်ကျမကိုမေခွန်းလေးတွေမေးထားတဲ့သောရရှင်ရဲ့စာတွေကိုလည်းပြန်ကြားပေးခြင်းပါတယ်။ကိုကြီးရဲ့ညီမလေးဆိုတဲ့သောရရှင်က VOE ရဲ့ Telegram link လေးပို့ပေးပါရယ်။ဟုတ်ကဲ့ပို့ပေးလိုက်ပါရယ်။တခြားသောရရှင်တွေအတွက်လည်းတစ်ခါလေးဖြည့်ပေးခြင်းပါတယ်။ဒီ Telegram VOE ရဲ့ Telegram စာမျက်နှာအသစ်ရဲ့တွားရမယ့် link က t.me/burmesevoenews ဖြစ်ပါရယ်ရှင်။ဒီ link ကို Messenger စာကနေပြီးတော့လည်းပြန်ပို့ပေးလိုက်ပါရယ်နော်။
ထပ်မေးခွန်းတစ်ခုမေးလာတဲ့သောရရှင်ကတော့စိုးကြီးဆိုတဲ့သောရရှင်မှာသူကဟိုတယ်လော်ရီကစာရေးလာတာပါဒါမဲ့လည်းဒီစာကလည်းရွှေ့လိုက်ရွှေ့လိုက်နဲ့ကြံသွားတဲ့အတွက်ကြောင့်မလို့အခုမှပဲဖြေပေးလိုက်မိပါတယ်သူစာကတော့နည်းနည်းလေးဖြစ်နေတဲ့အကြောင်းအရာနဲ့နည်းနည်းနောက်ကျနေပြီလို့ပြောရပါမယ်ဒါမဲ့လည်းမြောက်သတင်းတွေကလည်းမကြာခဏပြန်ပြန်ပြီးတော့ဒီနိုင်ငံတကာသတင်းတွေကပြန်ပြန်ကြားရတတ်တာမလို့အလုံးသိချင်နေတဲ့မိကွန်းလေးကိုဖြည့်ပေးလိုက်ပါတယ်ဒီတော်ရရှင်ကကျွန်တော်က VOA ပရိသတ်တူပါမနက်ခင်းသတင်းညပိုင်းသတင်းတွေကိုမလွတ်တမ်းနားထောင်ပါတယ်အာနာသိန်းရဲ့နေဂျဲနိုင်ငံကို VOA ကနိုင်ဂျီးရီးယားလို့ခေါ်ဝေါ်တာအဲ့လိုမျိုးခေါ်ဝေါ်လို့ရလာပြတယ်အဲ့ဒါလေးသိချင်လို့ပါနေဂျဲလို့သိရပါတယ်ဟုတ်ပါတယ်ရှင်နေဂျဲဖြစ်ပါတယ်သူတို့ရဲ့အတန်ထွက်မူရင်းကနေဂျဲဟုတ်ပါတယ်မြန်မာစကားမှာတော့နိုင်ဂျာလို့အတန်ထွက်တာပါတရားဝင်အသုံးနှုန်းရနိုင်ဂျာလို့သုံးနှုန်းပါတယ်ဒါပေမဲ့အဲ့နိုင်ဂျာကနိုင်ဂျီးရီးယားနိုင်ငံနဲ့မတူပါဘူး။နိုင်ဂျီးရီးယားကနိုင်ဂျီးရီးယားတသက်ရှိပါတယ်။အခုလိုမျိုးစာရေးဆက်သွယ်ပြီးမေးမြန်းလာတာကျေးဇူးတင်ပါတယ်ရှင်။ဖြေချပေးတဲ့အဖြေကိုလည်းကျေနပ်မယ်လို့မျှော်လင့်ပါတယ်နော်။ဟိုတယ်လောင်းကပဲစာရှိရှိတစ်စောင်ကျမဖော်ပြပေးလိုက်တဲ့သရရှင်လာမင်းကဗျာဆိုတဲ့သရရှင်ကတော့Telegram မှာ view ကိုတွေးလိုက်ရလို့ကျေးဇူးအထူးကိုတင်ရှိပါတယ်။ဒီနေ့ညနေ9နာရီမှာမြန်မာပိုင်းအစီအစဉ်ကိုနားဆင်တဲ့ view Telegram မှာရှာကြည့်လိုက်ပြီးတာတွေးလိုက်လို့ပျော်သွားပါတယ်။ချစ်တော် view ကျေးဇူးပါနော်တဲ့။ဟုတ်ကဲ့ပါ။တလက်စာတဲ့သူကဒီမြန်မာနိုင်ငံကနိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးတော့သူ့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုအခုလိုရေးလာပါတယ်
။မြန်မာပြည်တိုင်းနဲ့ပြည်နယ်အနှံ့မိတင်းနေထိုင်သူအပြစ်မဲ့ပြည်သူအမျိုးသမီးအမျိုးသားကလေးပါမချမ်းလူအလုံးကိုတပ်ဖြတ်နေသူတရားခံဟာစစ်တပ်ပါစစ်တပ်သဆိုးရှိနေသမျှမြန်မာပြည်မှာလူမျိုးတုံးမှာပါနိုင်ငံတစ်ခုအတွက်လူသားအရင်အမြစ်ကတိတ်အရေးကြီးပါတယ်စစ်တပ်တပ်ဖြတ်ခံရတာအများဆုံးထဲမှာလူတော်လူကောင်းတွေအများကောင်းကျိုးလှုပ်ဆောင်တဲ့သူတွေပညာတတ်တွေပါနေတော့ပိုပြီးနှမျောမိတယ်ဗျာစစ်တပ်ရှိနေသမျှပရဟိတအသင်းတွေအများကောင်းကျိုးဆောင်ရွက်သူတွေဖမ်းဆီးပြီးတပ်ဖြတ်နေတာကြာရင်မြန်မာပြည်မှာခိုးဆိုးလူရက်သူစေသမားဘိန်းစားအရက်သမားလောက်ပဲကြံတော့မယ်ထင်ပါတယ
်စစ်တပ်မရှိမှပြည်သူတွေအေးစက်မှာပါတဲ့နစ်နာရဲ့လှုပ်သားပြည်သူလူထုကိုစစ်တပ်ကအာဏာအားကိုလက်နက်အားကိုပြီးတော့ဖိနှိပ်ချုပ်ချယ်ပြီးတော့တတ်နေတာပါလို့ဒီသောရရှင်ရေးလာပါတယ်ရှင်မြန်မာနိုင်ငံမှာနေ့စဉ်ကြုံတွေ့နေရတဲ့လူနေမှုအခြေအနေတွေနောက်ပြီးတော့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေခန်းစားချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာရီထဲမှာသောရရှင်တစ်ယောက်ကတော့မြန်မာနိုင်ငံမှာနေရတာမွန်းချက်လွန်းလို့ပါဆိုတော့အခုလိုရေးလာပါတယ
်မြန်မာပြည်မှာနေရတာမွန်းချက်ပြီးစိတ်ဖိစီးမှုတွေစိတ်ကက်ကြတာတွေနဲ့စိတ်ကြယောဂါတောင်ဖြစ်လာပါပြီပညာတတ်တစ်ယောက်ပေမဲ့နိုင်ငံရေးအခြေအနေကြောင့်အနှိမ်ခံရတယ်စုဆောင်ထားတာလေးနဲ့ရင်းနှီးလှုပ်ရှားပြန်တော့လေနိုင်ငံဥပဒေကလုံခြုံမှုမပေးနိုင်တော့ငွေအရင်းနှီးလဲပျောက်လာတယ်။သူတို့ရဲ့အနိုင်ကျင့်မှုတွေကြောင့်ဘလို့များရှေ့ဆက်ရမလဲမသိတော့ဘူးဗျ
။နောက်ထပ်သောရရှင်ခုလိုမျိုးမြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေကိုယ်တိုင်ကြုံတွေ့နေရတာကိုရေးလာတဲ့သောရရှင်တစ်ယောက်ကတော့မြန်မာပြည်ကပေးစာများအစီအစဉ်ကိုတစ်ခါမှအစာမရေးသားခဲ့ဘူးပါဦးခင်ဗျာ။အခုဟာတော်တော်ကြီးကိုရေးချင်စိတ်ဖြစ်လာလို့ရေးလိုက်ရပါတယ် VOE ခင်ဗျာဆိုပြီးတော့စာကိုရေးလာပါရဲ့နာမည်ကိုမဖော်ပြပါနဲ့တဲ့။
ပြောချင်တာကစကားဆတွေဟာဘုန်းကြီးကျောင်းနေမှာစခန်းချပြီးကာဘာယူနေတာကိုပြောချင်တာပါသူတို့တွေဟာဘုန်းကြီးကျောင်းနေမှာကာဘာယူရောမကပါဘူးဘုန်းကြီးကျောင်းမှာရှိတဲ့ကျောင်းပိုင်ပစ္စည်းတွေနဲ့ကြေးဖျားဆင်းတူတွေကိုပါခိုးယူပြီးစစ်ကားတွေနဲ့တဲထုတ်နေတာတွေအတော်ကိုစိုးရတဲ့လုပ်ရလို့မြင်ပါတယ်ခင်ဗျာအဲ့ဒီဖြစ်ရကိုကဘာကတည်အောင်အင်္ဂလိပ်လိုလဲကြေညာပေးစီချင်ပါတယ် VOE ခင်ဗျာကျောင်းနေဘုန်းကြီးကလည်းစကားဆတွေစခန်းချနေတာကိုသိတော့ကိုကျောင်းကိုတောင်မပြန်ရဲပါဘူးဒါကိုအခွင့်ကောင်းယူပြီးကျောင်းရှိပစ္စည်းတွေကိုတဲထုတ်နေတာပါကျောင်းမှာနေတဲ့ကိုရင်ဦးစင်းတွေလည်းစကားဆတွေကိုကြောက်လို့ဘသူမှကျောင်းမှာမရှိတော့ပါဘူးခင်ဗျာအဲ့ဒီကိစ္စတွေကိုလည်းကုလသမဂ္ဂကတိအောင်တင်ပြလို့ရရင်တင်ပြစေချင်ပါတယ
်ဒီသောရရှင်ကဘုန်းကြီးကျောင်းလိမ့်စာကိုလည်းလုံခြုံရေးရတော့မဖော်ပြတော့ပါဘူးအခုရေးတဲ့အကောင့်ကိုလည်းကြီးညာတဲ့ခါမှာမဖော်ပြစေလိုပါမယ်ရေးသနာကျော်ကြီးဗီဒီယိုဝိုင်းတော်သားများအထူးကျေးဇူးတင်ပါတယ်တဲ့ဟုတ်ကဲ့ပါခဲခဲတွေကြကအစာရေးလာကြတာကိုလည်းကျွန်မကျေးဇူးတင်ပါတယ်။ဒါကြောင့်မလို့အခြေအနေတွေကိုလည်းတခြား view တွေသောရရှင်နေနဲ့ဝေမျှလို့ရတာဖြစ်ပါတယ်။ဒီသောရရှင်ပြောသလိုပဲဘုန်းကြီးကျောင်းဒီဗုဒ္ဓဘာသာဘုန်းကြီးကျောင်းမှာမဟုတ်ပါဘူး။ဒီဘာသာရေးအစအုံတွေကိုအကာအကွယ်ယူပြီးတော့ဒီစေရေးပရိပက္ခမှာအသုံးချနေတဲ့ဖြစ်ရက်တွေကိုမကြာခဏကြားရပါရနော်။သောရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်ရှင်။အားလုံးပုံမှန်ကောင်းမွန်အဆင်ပြေတဲ့နေ့ရက်တွေအများဆုံးပိုင်ဆိုင်နိုင်ပါစေလို့လိုက်လိုက်လဲလဲဆန္ဒပြုပါရနော်။ ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။ Email ကနေစာရေးမယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါရဲ့။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။ကျမအေးတနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။တို့ရရှင်တွေအားလုံးဘေးရန်တွေကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
ညီမပြေကပေးစာတွေကိုမအေးတန်တာကျော်ကတင်ပြပြန်ချပေးခဲ့တာပါအခုတော့ထူးခြားစံပြသတင်းလေးတွေကိုတင်ပြချင်ပါသေးတယ်သိပ္ပံကတ်တွန်းတွေကလိုလူစီပီထိတ်ချုပ်နိုင်တဲ့အရာမဆက်ရုပ်ကြီးပြီးတော့နယူးယောက်မြို့ကခရီးရဖျားကြောင်မှာမွေကလောက်ဆတဲ့အကောင်မောင်းရာနဲ့ခြေပြီးလာရောက်ဝေပြူကြတဲ့သတင်းမွန်တီဒီဂရိုနိုင်ငံမှာတော့မွေရပေါ်မှာနန်းနန်းနေနေလဲလျောင်းပြီးပြိုင်ကြတဲ့ပြင်းထူပြိုင်ပွဲအစရှိတဲ့ကမ္ဘာတလောကထူးခြားတဲ့သတင်းတွေကိုမိုက်သတ်စင်တဲ့ကိုဝင်းခတ်မောင်တို့ကအခုလိုတင်ပြထားကြပါတယ
်လူတက်စီလို့ရတဲ့အရာမဆက်ယုတ်ကြီးကိုဂျပန်နိုင်ငံအခြေစိုက်ကုမ္ပဏီတစ်ခုကတီထွင်လိုက်ပါပြီသိပ္ပံစကားတွေကဆက်ယုတ်ကြီးလို့ပဲ 14.8 ပေမြင့်ပြီး3တန်ခွဲအလေးချိန်ရှိတဲ့ဘိန်းလေးလုံးတက်အရာမဆက်ယုတ်ကြီးထဲမှာလူဝင်ထိုင်ပြီးမောင်းနှင်ထိန်းချုပ်နိုင်အောင်ဆူပါမီကုမ္ပဏီကဖန်တီးထားပါတယ်ဂျပန်နိုင်ငံရဲ့အားသာချက်ဖြစ်တဲ့ကတ်တွန်းဆက်ယုံနဲ့မော်တော်ယာဉ်ဒီအချက်တွေကိုပူးပေါင်းပြီးဖန်တီးထားတာဖြစ်ကြောင်းဆူပါမီကုမ္ပဏီကြီးကရီရှိုအီဒါကပြောပါတယ်အချိန်2နှစ်ယူပြီးဖန်တီးထားတဲ့ဒီအရာမဆက်ယုံကို Arcax လို့နာမည်ပေးထားပြီးအမေရိကန်ဒေါ်လာ3သန်းနဲ့ရောင်းချနေပါတယ်ဆက်ယုံရဲ့ရင်ကောင်းနေရာမှာမောင်းသူကဝင်ထိုင်ပြီးအပြင်ဘက်မှာတက်ထားတဲ့ကင်မရာတွေကကြည့်ဆက်ယုံလက်နဲ့လက်ချောင်းတွေကိုထိန်းချုပ်နိုင်ပါတယ်လူကြိုက်များတဲ့မိုဘိုင်းဆုဂွန်ဒန်ဂျပန်ကတ်တွန်းဇလန်တွေကအေယာမဆက်ယုတ်ကြီးပုံစံဖန်တီးထားတာဖြစ်ပြီးအောက်တိုဘာနောက်ပိုင်းမှာကျင်းပမယ်ဂျပန်ဆက်ယုတ်ပြပွဲမှာပြသမှာလည်းဖြစ်ပါတယ်မတက်ရက်တဲ့အချိန်ဆက်ယုတ်ပုံစံနဲ့ထားနိုင်ပြီးတနားရီကို6မိုင်အထိမောင်းနိုင်တဲ့မော်တော်ယာဉ်ဖြစ်လဲပုံစံပြောင်းနိုင်ပါတယ်ဒီဆက်ယုတ်မျိုး5ခုဖန်တီးပြီးရောင်းဖို့ဖန်တီးသူကစီစဉ်ထားတာပါနောက်တစ်ချိန်မှာသဘာဝဘေးအန္တရာယ်ဆိုင်ရာကုညီကယ်ဆယ်ရေးလုပ်ငန်းတွေအတွက်ဒီဆက်ယုံမျိုးသုံးနိုင်ဖို့သူကမျှော်လင့်ထားသလိုအာကာသကဏ္ဍမှာလည်းအသုံးဝင်ဖို့မျှော်မှန်းထားတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်အောင်စုနယူးယောက်မြို့ကကိုရီးယန်ဖျားเจ้าတစ်ခုမှာလူရည်သာမကတရိတ်ဆန်အကောင်မောင်းရာနဲ့ချီတယ်လာပြီးတော့ဝေးပြူခဲ့ပါလေကျောင်းတွေခွေးတွေငန်းတွေမွေးတွေကလအုပ်နဲ့နှဲ့ကလအုပ်အပါအဝင်တွိဆန်အကောင်ရာနေချီနယူးယောက်မြို့ကစိန်ကျိုးခရီးယန်ဘုရားကျောင်းမှာအောက်တိုဘာလဆက်မှာပဲလာရောက်ပြီးတော့ဝေကြည့်ကြတာပါကက်သလစ်ခရီးယန်ဘာသာဝင်တွေအတွက်အောက်တိုဘာလ၄ရက်နေ့ဟာတွိဆန်နေနဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာကက်သလစ်သူတော်စင်စိန့်ဖရန်စစ်ကိုချီးမွမ်းတဲ့နေ့အဖြစ်သတ်မှတ်ပါလိမ့်ဒါကြောင့်နယူးယောက်စိန်ကျိုးဘုရားကျောင်းမှာနေ့စဉ်တွိဆန်တွေကိုပါဖိတ်ခေါ်ပြီးတော့ဝေပြည့်တဲ့အလေးထားကို1980ပြည့်နှစ်တွေကတည်းကစတင်ခဲ့တာဖြစ်တယ်ဆိုပြီးကျောင်းနိုင်စရာတော့တယောက်ကပြောပါလိမ့်ဒီနေ့ခေတ်မှာတဘာဝပတ်ဝန်းကျင်ထိခိုက်မှုကမ္ဘာကြီးပြည်နယ်လာမှုတွေကြောင့်လူတွေစိုးရိမ်စီတိုးနေကြမှာပဲဒီလိုဝိပြဝဲကျင်းပရင်းနဲ့အသိပညာမျှဝေရရောက်တည်ဆူပြီးသူကပြောပါလိမ့်ရှင
်မွန်တီနီဂရိုနိုင်ငံဘရက်ဆက်နာမြို့မှာနှစ်စဉ်အပြင်းထူပြိုင်ပွဲကျင်းပလေ့ရှိပြီးဒီနှစ်မှာတော့စံချိန်တရာအပြင်းထူသူတွေပေါ်လာပါတယ်အေးဆေးဆေးနေတတ်တဲ့ဒေသခံတွေရဲ့တဘာဝကိုအာတာနှောတဲ့အနေနဲ့မှုရခင်ပြီးလဲလျောင်းအနားယူပြိုင်ပွဲကိုနှစ်စဉ်ကျင်းပလာတာအခုဆိုရင်12နှစ်ကျော်သွားပါပြီမွန်တီနီဂရိုဒေသခံတွေအပြင်းကြီးတယ်လို့လူပြောများလာတဲ့နောက်သူများတွေမလုပ်ချင်တဲ့အပြင်းထူပြိုင်ပွဲကျင်းပဖို့စီစဉ်ခဲ့တာဖြစ်ကြောင်းအပြင်းထူပြိုင်ပွဲစီစဉ်သူရာဒွန်ဂျာဘယ်လာကိုဂျက်ဗစ်ကပြောပါတယ်အပြင်းထူပြိုင်ပွဲဝင်သူတွေအနေနဲ့မတည့်ရတာထိုင်ထတာတွေလုပ်ခွင့်မရှိပေမဲ့မှုရပေါ်မှာလဲလျောင်းပြီးစာအုပ်ဖတ်တာတယ်လီဖုန်းပွတ်တာနဲ့တကယ်ချင်းနေနဲ့စကားပြောတာတွေတော့လောက်ခွင့်ရှိပါတယ်။၈နာရီကြာတခါ15မိနစ်နားခွင့်လည်းပေးထားပါတယ်။ဒီနှစ်မှာပြိုင်ပွဲဝင်သူ22ယောက်ရှိတဲ့တဲအခုချိန်ထိ4ယောက်ကဆက်ပြီးအပြင်းထူနေသေးပါ။အသက်23နှစ်ရွယ်အစာပြေလုပ်ငန်းလုပ်သူတယောက်ကတော့အခု나이800ကျော်ကြတဲ့အထိအပြင်းထူလို့မဝသေးတဲ့အတွက်ဆက်ပြီး အပြင်းထူနေအောင်မယ်လို့ပြောပါတယ်။စားတောက်ဆိုင်မှာလှုပ်လှုပ်တဲ့မျိုးသမီးတူကတော့ကလေးတွေကိုသူ့ခင်ပွန်းနဲ့တခြားမိသားစုဝင်တွေနဲ့တလားထားခဲ့ပြီးအပြင်းထူပြိုင်ပွဲလာဝင်တာဖြစ်ကြောင်းသူကပြောပါတယ်။သူကအခုမှပဲနားရတယ်လို့လည်းဆိုပါတယ်။အသက်33နှစ်အရွယ်ဘောလုံးသင်းမန်နေဂျာတယောက်ကတော့ဒုတိယကြိမ်ဒီပြိုင်ပွဲကိုဝင်တာဖြစ်ပြီးအဆုံးထိပြိုင်ပွဲဝင်သွားဖို့တန်လိမ့်တန်ချထားတာပါ။အပြင်းထူပြိုင်ပွဲမှာအနိုင်ရရင်တော့အမေရိကန်ဒေါ်လာ1066ဒေါ်လာနဲ့ညီလာတဲ့ယူရို1000စုပေးရမှာဖြစ်ပါတယ်ခင်ဗျာ
။မိတ်ဆက်ပြောင်းသူကလေးဖုန်းရဲ့ပြည်နယ်ကခွေးစပင်ညက်သူတယောက်ကတော့ရိုးရိုးစံသားယုံတယ်မကအယုတ်ကလေးလားအထင်မှားရအောင်လို့ခွေးတွေကိုအလားဆင်ပေးနေပါလေ။ဘရာဇီးနိုင်ငံမှာကြီးပြင်းခဲ့တဲ့ Gabriel Fitosa ကအသက်12နှစ်အရွယ်ကလေးကခွေးစပင်ညက်တဲ့အလုပ်ကိုဝါသနာပါလာတာပါ။အခုတော့သူစီမှာကေတာဖို့ခွေးတစ်ကောင်ကိုဒေါ်လာ900ကနေ1200ကျားကုန်ကြမှာဖြစ်ပါလေ။တချို့တခင်တွေကပွဲတစ်ခုခုသွားเสียရှိလို့ခွေးကိုအလားလာပြင်ကြတာဖြစ်ပြီးတချို့ကျတော့လည်းမတန်ဆွမ်းကလေးတွေအတွက်စိတ်ဒဏ်ရာကုသရနေရမှာသုံးတဲ့ခွေးတွေကိုအလားပြင်မှုခေါ်လာတက်တဲ့ဆိုပြီးသူကပြောပါလေ။ခွေးတွေအတွက်အစိတ်တောင်မဖြစ်စေမယ့်ရာရံမှုကင်းစေမယ့်စူးစီးကိုပဲသုံးပြီးအလားပြင်ပေးတာဆိုပြီးသူကပြောပါလေ။အခုချိန်ထိဆိုရင်ခွေးအကောင်ကြီးရာနေချီသူကအလှပြင်ပေးပူးပြီးတော့တခါတော့ကဆိုရင်ရေသားကင်ဆာဖြစ်ပြီးတော့ကင်ဆာကင်းဝေးကြောင်းအထိမ့်မှဆင်နွှဲမဲ့တခင်အတွက်သူ့ခွေးရဲ့ကိုယ်ပေါ်မှာအသေးနှလုံးတစ်စိုင်းဖန်နီးပေးခဲ့တယ်ဆိုပြီးတော့လည်းသူကပြောရလေဘေးနာကသူတွေအားလုံးအပျော်ကူးဆက်စေတဲ့အတွက်ခွေးစံသားအလုပ်ကိုနှစ်သက်တဲ့အကြောင်းသူကပြောရလေရှင
်ထူးခြားစံပြသတင်းတွေကိုပါဠိတန်စင်တဲ့ကိုစံကျော်တင်ဆက်ခဲ့ကြတာပါအခုတော့သတင်းချင်းချုပ်ကိုကိုသားညှင့်ဦးဟာပြောပြပေးပါဦးမယ
်အခုဒီတနင်္လာနေ့မှာတော့ဂါဇာမှာရှိတဲ့ Hamas Palestine စစ်သွေးကြော်တွေကိုအစ္စရေးအစိုးရကနေပြီးတော့တရားဝင်စစ်ကြေညာလိုက်ပါတယ် Hamas အဖွဲ့ကနေအစ္စရေးကိုအလစ်အငိုက်တိုက်ခိုက်တဲ့အပေါ်မှာအစ္စရေးစစ်တပ်ကကြီးမားတဲ့စီးတုံးပြန်မှုလို့ဖို့ဆိုင်းပြနေတာပါHamas ရဲ့အလင်းငိုက်တိုက်ခိုက်မှုကြောင့် Hamas အဖွဲ့ပေါ်မှာစစ်ကြေညာလိုက်ပြီလို့ Israel ကြီးချုပ်ကစတင်နေ့ကကြေညာခဲ့ပေမဲ့တရဝင်းစစ်ကြေညာမှုကတော့ Israel အစိုးရအဖွဲ့ကတနုန်နေ့မှာဆုံးဖြတ်ခဲ့တာဖြစ်ပါလေ Israel နိုင်ငံတောင်ပိုင်းလက်မတွေပေါ်မှာတော့ Israel စစ်သားတွေနဲ့ Hamas တိုက်ခိုက်သမားတွေကြားတနုန်နေ့ကအပြန်အလှန်တိုက်ခိုက်မှုတွေရှိတယ်လို့ Israel ကဂါဇာမှာလေကြောင်းကနေပြီးတော့လက်တုပ်ပြန်တိုက်ခိုက်နေပါတယ် Israel အနေနဲ့ဂါဇာကိုမြေပြင်ထိုးစစ်တွေဆင်နွှဲလာနိုင်ခြေရှိတယ်လို့အရှိလေပိုင်းရေကဲခတ်တွေကသုံးသပ်ကြပြီးတော့ဒီလိုမျိုးမြေပြင်ထိုးစစ်ဝင်မယ်ဆိုရင်တော့ပြိပခါဟာတိရသာစိုးဝါလာနေပါလေ။ Israel သမ္မတကတော့ရုတ်တံကားတစ်ဆင့်နိုင်ငံဝန်ကိုတနုနေနေကမေကွန်းပြောကြားပြီးတော့ရက်ဆက်ကြမ်းကြုတ်တဲ့ရန်သူကြောင့် Israel ဟာကြီးမားတဲ့စစ်ပွဲကိုရင်ဆိုင်နေရပြီးဆိုပြီးတော့ကြေညာသွားပါလေ။ Israel ကို Hamas Palestine အဖွဲ့ကတိုက်ခိုက်မှုပေါ်မှာ American ပြည်အောင်စုကပြင်းထန်တဲ့ရှုံးချထားတယ်လို့ဒီတိုက်ခိုက်မှုကိုခုခံပြီးတော့ Israel ပြည်သူတွေကိုကာကွယ်ဖို့ Israel စစ်တပ်ရဲ့လိုအပ်ချက်တွေကိုလည်းကူညီသွားမယ်လို့ American ဘက်ကကတိပြုထားပါလေ။American ကာကွယ်ဝင်ကြီး Lloyd Austin ဟာ Israel ကာကွယ်ဝင်ကြီးနဲ့စနေနေ့တုန်းကဖုန်းစကားပြောပြီးတော့ Israel တပ်တွေအတွက်သူ့အနေနဲ့အခိုင်အမာကူညီမယ်လို့ကြေပေးပြောခဲ့တဲ့အကြောင်း Pentagon American ကာကွယ်ဌာနကထုတ်ပြန်ပါတယ် Israel အနေနဲ့ကိုယ့်ကိုယ်ခုခံကာကွယ်နိုင်ရေးအတိုင်းအဆမရှိကူညီသွားဖို့ပိုင်းဖြတ်ထားတယ်လို့လည်းကာကွယ်ဝင်ကြီး Austin ကထိကြားကြေညာချက်တရမှာဖော်ပြခဲ့ပါတယ်ထိုင်းနိုင်ငံဘန်ကောက်မြို့နယ်မှာတော့ပြီးခဲ့တဲ့အင်္ဂါနေ့ပြစ်ခတ်မှုတွင်တေဆုံးခဲ့ရတဲ့မြန်မာမင်းကလေးငယ်ရဲ့မိခင်ဖြစ်သူကိုတရက်သမားရဲ့ဖခင်ဖြစ်သူကတွေ့ဆုံတောင်းပန်နေတာကိုထိုင်းသတင်းတွေမှာဖော်ပြပါတယ်ဘန်ကောက်မြို့မြောက်ပိုင်းနွန်ထပ်ပရိဖျားကျောင်းတစ်ခုမှာတည်ဆုံးသူမမိုးမီရဲ့စာပနာကိုတင်းဦးနေနေကပြုလုပ်ခဲ့ရမှာတော့တရက်သမားရဲ့ဖခင်ဖြစ်သူကလာရောက်ပြီးတော့တည်ဆုံးသူမမိုးမီရဲ့မိခင်တော်ခင်ဝင်းကိုတွေ့ဆုံတောင်းပန်နေကြတာကိုမြင်တွေ့ခဲ့ကြရတာဖြစ်ပါတယ်ခင်ဗျာ
တရင်ချင်းချုပ်ကိုကိုသားညို့ကကြီးညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရေးမှုကတန်းလောင်ဖြစ်ပြီးအတန်ဖိုင်းအင်ဂျင်နီယာတွေကတော့ဇူဘဲအယ်တာယက်နဲ့ဇက်ဒစ်အဗ်ဒူရမန်တို့ဖြစ်ကြပါတယ် VOA American တန်းရဲ့မနက်ပိုင်းအစီအစဉ်တွေကိုလိုက်တိုမီတာ24 40 51နဲ့လိုက်လမီတာ190အပြင် VO ရဲ့ Facebook စာမျက်နှာကနေ date light ထုတ်လွှင့်ပေးခဲ့တာပါတော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းကြမှာချမ်းသာကြပါစေ VO ကိုနားဆင်ကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်ကျွန်တော်တမောင်တန်းပThis program has come to you from the Voice